Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington Bureau of View American tan ga ni 2020 October 6 ye inga ni mane khin season rue go Myanmar sanlo chin mane 6 na ye ga ni 9 na ye thi line no meter 2440 na 51 line la meter 190 rue ga ni thauk lwin pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ COVID-19 အကူအဆက်ခံလို့ Walter Reed စစ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့သမ္မတ Donald Trump ကသူဟာတနင်္လာနေ့ညနေမှာဆေးရုံကနေပြန်ပြီးဆင်းတော်မှာဖြစ်ပြီးသမ္မတအင်ဗျူကိုပြန်သွားရမယ်လို့ပြောကြားလိုက်ပါတယ်။ညနေ6နာရီခွဲမှာဆေးရုံကနေပြန်ဆင်းတော်မှာဖြစ်ကြောင်းနဲ့သူ့အနေနဲ့လွန်ခဲ့တဲ့အနှစ်20လုံးကထက်တောင်ပိုချမ်းမာနေပြီး COVID ကိုမကြောက်ကြဘူး။သမရကတနင်္လာနေ့မှာသူ့ Twitter ကနေရေးပါတယ်။သမရအင်ဗျူရောဝန်ထမ်းအရာရှိချုပ် Mark Meadows ကတော့သမရ Trump ဟာသူ့ကျန်းမာရေးအခြေအနေကိုမေးမြန်းဖို့အတွက်ကုသပေးနေတဲ့သမားတော်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းနဲ့ Trump အစိုးရအဖွဲ့အနေနဲ့သမရဟာတနင်္လာနေ့နှောင်းပိုင်းလောက်ဆေးရုံကနေပြန်ဆင်းနိုင်ဖို့မျှော်လင့်ကြောင်းတနင်္လာနေ့အစောပိုင်းမှာပြောကြားခဲ့တာပါ။ဒါအပြင်တနင်္လာနေ့မနက်ခင်းသမရနဲ့တွေ့ဆုံရမှာသမရရဲ့ကျန်းမာရေးဆက်ပြီးတိုးတက်မှုရှိနေတယ်လို့သမရတာဝန်တွေကိုပုံမှန်ပြန်ပြီးထမ်းဆောင်ဖို့အတွက်အသက်ရှိနေတာတွေ့ရကြောင်းလည်းပြောပါတယ်။တနင်္လာနေ့တုန်းကတော့သမရကသူ့ကျန်းမာရေးအခြေအနေကောင်းမွန်မှုရှိတယ်လို့သူ့ဆရာဝန်တွေပြောကြောင်း Twitter မှာဗီဒီယိုနဲ့ပြောကြားခဲ့တယ်လို့ဆေးရုံအပြင်မှာသူ့ကိုအားပေးနေသူတွေအံ့ဩအောင်သူ့လောက်ပြဖို့ရှိကြောင်းပြောကြားခဲ့တာပါ။နောက်မှကြားခင်မှာပဲသမရဟာသူ့ရဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့အတူစစ်ဆေးရုံတဲကနေခဏထွက်ပြီးသူ့ကိုလာရောက်အားပေးနေကြတယ်။ဆေးရုံအပြင်ကလူအုပ်ကိုကားရဲကနေနှုတ်ဆက်ခဲ့တာဖြစ်ပါတယ်။သမရအင်ဗျူပြန်ကြားရေးတာဝန်ခံ Kelly McKenney ကသူ့မှာ COVID-19 အကူးစက်ခံရကြောင်းပြောပါတယ်။အရင်ဆေးဆစ်ချက်တွေမှာပုံမှန်လိုလိုပဲဒီရောဂါပိုးကိုမတွေ့ရရကြောင်းနဲ့ဒီတနင်္လာနေ့မနက်ပိုင်းမှာတော့အကူးစက်ခံရတာတွေ့ခဲ့ရတယ်လို့ McKenney ကသူ့ Twitter ကနေကြေညာခဲ့တာပါ။ဒါပေမဲ့လည်းဒီရောဂါလက္ခဏာနဲ့ပတ်သက်ပြီးတစုံတရာမခံစားရကြောင်းလည်းပြောပါတယ်။သမရ Donald Trump ရဲ့အကြံပေး Hope Hicks မှာဒီယောဂါပိုးရှိနေတာကိုပြီးခဲ့တဲ့ Jezebel နဲ့သတင်းစာရှင်းလင်းပွဲမလုပ်ခင်ကအထိသူမသိခဲ့ရဘူးလို့လည်းပြောပါတယ်။ယောဂါလက္ခဏာမပြပေမဲ့ဒီယောဂါအခုဆက်ခံနေရကြောင်းသိခဲ့ရတဲ့ McKenney ကတော့သူမဟာ Quarantine လို့တိကျခွဲနေထိုင်မှုကိုစတင်တော့မှဖြစ်ကြောင်းပြောကြခဲ့တယ်လို့သူ့အလုပ်တွေကိုအဝေးကနေပဲဆက်လက်လုပ်ဆောင်မှဖြစ်ကြောင်းပြောပါတယ်။ကမ္ဘာတစ်လုံးမှာရေဘူးအားဖြင့်လူ100ယောက်မှတစ်ယောက်နှုန်းကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲမိုက်ကယ်ရိုင်ယန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ
် Current best estimates tell us that about 10% of the global population may have been infected by this virus.
ကျွန်တော်ကလူဦးရေရဲ့30ရာခိုင်နှုန်းလောက်ရှိနိုင်ပါတယ်ဒီကိန်းဂဏန်းဟာနိုင်ငံသေးတာလူမျိုးစုလိုက်ကွာခြားမှုတွေရှိနိုင်ပေမဲ့ကမ္ဘာနေရာအတော်များများအတွက်တော့အနေချင်းနေစေပဲဆိုတော့ကိုပြတင်ပါတယ်လို့ပြောသွားတာပါဒီခံမှန်းချက်ဟာလူဦးရေတန်း960ကျော်အတွက်ဖြစ်နေပေမဲ့လက်ရှိအတည်ပြုထားတဲ့ကမ္ဘာတစ်လောက်အကူးဆက်ခံသူအရေအတွက်ထက်အဆ20ကျော်ပိုများနေတာပါဒါဟာကမ္ဘာကြီးအတွက်အန္တရာယ်ကြီးတယ်လို့အခက်အခဲဆုံးကာလကိုဥတီနေပြီဖြစ်ကြောင်းလဲမစ္စတာရိုင်ယန်က34ဦးပါ WHO ဘုတ်အဖွဲ့ဝင်တွေရဲ့ဂျနီဗာမှာချင်းပါတဲ့အထူးအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်ဒီရောဂါအတွက်စောင့်ကြည့်မှတ်တမ်းတင်နေတဲ့American John Hopkins တက္ကသိုလ်စစ်တမ်းမှာတော့တနင်္လာနေ့မှာဒီရောဂါအကူးဆက်ခံရသူဟာ35တန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူကလည်း1တန်းကျော်ရှိနေတာပါ Britain နိုင်ငံ EU ဥရောပသမဂ္ဂကနေခွဲထွက်မဲ့ Brexit အပြောင်းလဲကာလကုန်ဆုံးချိန်2020 December 31ရက်နောက်ပိုင်းမှာအဖွဲ့ဝင်28နိုင်ငံပါတဲ့ EU နဲ့ Britain တို့ကြားဆက်ဆံရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် Germany နိုင်ငံခြားရေးဝန်ကြီး Heiko Maas နဲ့EU ရဲ့ Brexit ညှိနှိုင်းရေးဆိုင်ရာအကြီးအကဲ Michael Barnier တို့တနင်္လာနေ့မှာတွေ့ဆုံခဲ့ကြပါတယ်။နှောင့်နှေးကြံ့ကြာမှုအတော်များများနဲ့ကြုံခဲ့ရပြီးနောက်ဆုံးမှာတော့ဒီနှစ် December 31ရက်နေ့မှာ Britain EU ကနေနှုတ်ထွက်ဖို့အတွက် British Parliament ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ EU ကနေ Britain ခွဲထွက်တဲ့ Brexit နောက်ပိုင်းကုန်သွယ်ရေးသဘောတူညီချက်ရဖို့ကိစ္စဟာ Coronavirus ကရောဂါကြောင့်ပိုးပြီးတော့အရေးကြီးကြီးလောက်ရမယ်အနေအထားကိုရောက်လာတယ်လို့ပါလင်မှာမစ္စတာဘန်နီယာနဲ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်တဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်ဆာသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းဒါဟာဗြိတိန်နဲ့ရေရှည်မိတ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ဖြစ်ကြောင်းပြောခဲ့တယ်လို့ EU ဟာဗြိတိန်နဲ့အနီးကပ်မိတ်ဆွေဖြစ်ဆက်ဆံဖို့တကားဖွင့်ထားကြောင်းလည်းပြောပါတယ်။
ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်းတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်တင်ပြပေးသွားပါမယ်မြန်မာနိုင်ငံမှာလက်လောကိုဗစ် -19 ရောဂါကူးစက်မှုများနေတာကိုထိန်းချုပ်ဖို့ကုန်ကျန်းယူကုန်ကြောပေးဆောင်ရွက်တဲ့လက်ခစားလုပ်ငန်း CMP ဆက်ရုံအလုပ်ရုံတွေမှာတာဝန်ထမ်းဆောင်နေသူတွေကိုအောက်တိုဘာလ22ရက်နေ့အထိလုပ်ငန်းဝင်မဝင်ကြဖို့ရက်တိုးမြင့်တက်မှတ်လိုက်ပါတယ်။ရောဂါကူးစက်ခံရသူတွေပိုများလာတာနဲ့အတူရောဂါလက္ခဏာမပြဘဲပုံမှန်သွားလာတဲ့ရသူတွေရှိနေတဲ့အတွက်ထိန်းချုပ်မှုတွေဆက်လက်ထားရှိဖို့လိုအပ်လို့အခုလိုရက်တိုးမြင့်လိုက်တာဖြစ်ကြောင်းဂျမိုင်းဒါအစားဝန်ကြီးဌာနကအောက်တိုဘာလ9ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရန်ကုန်တိုင်းအတွင်းနေထိုင်ကြသူတွေကို stay at home နေအိမ်တွေမှာပဲနေကြဖို့အမိန့်ကို September 20ရက်နေ့ကစလို့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီစည်းကမ်းချက်တွေအရကုန်ကျန်းယူကုန်ကြောပေးဆောင်ရွက်တဲ့လက်ခစားလုပ်ငန်း CMB ဆက်ရုံအလုပ်ရုံတွေမှာတာဝန်ထမ်းဆောင်မဲ့သူတွေကို September 24ရက်နေ့ကနေ October 9ရက်နေ့အထိလုပ်ငန်းခွင်အတွင်းမသွားကြဖို့တားမြစ်ထားတာဖြစ်ပါတယ်။အခုတော့ရောဂါပြန့်နှံ့နေမှုကိုထိန်းချုပ်တဲ့အနေနဲ့နောက်ထပ်သတင်းတစ်ပတ်တိုးပြီးကန့်သတ်လိုက်တာဖြစ်ပါတယ်။ကျမ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမနေ့ကမြန်မာနိုင်ငံမှာ COVID-19 အတည်ပြုသူနာသေ989ယောက်နဲ့သေဆုံးသူ32ယောက်ရှိပါတယ်။ဒါကြောင့်မနေ့ကအတည်ပြုသူနာစုစုပေါင်း 18,881 ယောက်နဲ့သေဆုံးသူက444ယောက်ရှိပြီဖြစ်ပါတယ်။အောက်တိုဘာလ5ရက်နေ့အတွက်တက်ခွဲနမူနာ 8,285 ခုကိုစစ်ဆေးခဲ့တာမှာအခုလိုလူနာသက် 1,000 နီးပါးထပ်ပြီးအတည်ပြုခဲ့တာပါ။မလေးရှားဝန်ကြီးချုပ်မိုဟင်ဒေယာဆင်းမှာ COVID-19 ကူးစက်ခံရသူအစိုးရဖွဲ့ဝင်ဝန်ကြီးတဦးနဲ့ထိတွေ့မှုရှိခဲ့တာကြောင့် Quarantine 14ရက်တည်ကြားခွဲနေမယ်လို့တင်းလာနေကပြောပါရယ်အသက်83နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ယာဆင်းကစနေနေ့ကကျင်းပတဲ့ Coronavirus ကူးစက်မှုဆိုင်ရာအစည်းအဝေးမှာသာသနာရေးဝန်ကြီးဇူကီဖလီမိုဟာမက်အယ်ဘကာရီနဲ့အတူရှိနေခဲ့တယ်လို့ပြောပါရယ်အစည်းအဝေးပြီးနေ့ရက်အကြာမနေ့ကဝန်ကြီးဇူကီဖလီမှာCOVID-19 ကူးစက်ခံရတာကိုသိခဲ့ရတာဖြစ်ပြီးသူ့အတွက်ယောဂဆန္ဒစစ်ဆေးမှုအားလုံးမှာတော့ပိုကင်းစင်တယ်လို့ဝန်ကြီးချုပ်ယာဆင်းကပြောပါရယ်မလေးရှားမှာပြည်ကြက်လာကစက်သားပြည်နယ်ရွေးကောက်ပွဲနောက်ဆက်တွဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတဖြည်းဖြည်းမြင့်တက်လာတာဖြစ်ပါတယ်။မနေ့ကတရက်ထဲကူးစက်သူ432ယောက်ရှိပါတယ်။စာသားပြည်နယ်ရွေးကောက်ပွဲမဲဆွယ်စီအိုရေးကိုဝန်ကြီးချုပ်ရက်စင်းနဲ့ဝန်ကြီးစုကီဖလီတို့တွေ့ရောက်ခဲ့ပြီးအပြန်မှာတိကျခွဲကွာရန်တီးမနေခဲ့တဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်မူရှင်ဒေယာဆင်းဟာ2018ခုနှစ်တုန်းကပန်ကရီးယားကင်ဆာရောဂါခံစားရတဲ့အကြောင်းစိတ်ကူးတာမှုခံခဲ့ရမှုပါတယ်ခင်ဗျာ။စစ်မျက်နှာနှစ်ဖက်ဖွင့်တိုက်ခိုက်ဖို့အတွက်အိန္ဒိယလေတပ်ကိုအသင့်ပြင်ဆင်ထားကြောင်းအိန္ဒိယလေတပ်အကြီးအကဲကတင်းထွန်းလာနေကပြောပါရယ
် किसी भी कन्वेंशनल कॉन्फ्लिक्ट के लिए और किसी भी तरह के कॉन्फ्लिक्ट के लिए फुल्ली प्रिपेयर्ड है and usme two front war
စစ်မျက်နှာနှစ်ဖက်ဖွင့်တိုက်ပွဲအပါအဝင်ဗက်တမီယိုးချက်စစ်ပွဲကိုမဆိုဆင်နွှဲဖို့အိန္ဒိယလေတပ်အနေနဲ့အစဉ်သင့်ရှိနေကြောင်းလက်တလောချင်းချောက်မှုနဲ့အန္တရာယ်ရှိနေတဲ့အနေအထားကိုတုံ့ပြန်ဖို့အိန္ဒိယလေတပ်ကိုတိုက်ခိုက်ရေးစွမ်းရည်အစဉ်နဲ့အသင့်ရှိနေရေးအမြဲတမ်းအလေးထားလှုပ်ဆောင်နေကြောင်းအိန္ဒိယလေတပ်စီအူစီချုပ်ဘုချုပ်ကြီး RKS ဘော်ဒါရီယာကပြောသွားတာဖြစ်ပါတယ်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့အကြားလက်ဆက်အငင်းပွားမှုတွေကြောင့်ဆယ်စုနှစ်တွေတဲ့ထိတ်တိုက်ရင်ဆိုင်မှုအစိုးဆုံးခြေနေကိုရောက်ရှိနေချိန်မှာအိန္ဒိယလေတပ်စီအူစီချုပ်ဘုချုပ်ကြီးဘာဒရီယာကအခုလိုပြောလိုက်တာဖြစ်ပါတယ်ဇွန်လတုန်းကအိန္ဒိယနဲ့တရုတ်နိုင်ငံအကြားလက်ဆက်ဒေသမှာအငင်းပွားမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တိမာမှုတွေမြင့်တက်နေကြတာဖြစ်ပါတယ်နှစ်ဖက်တပ်ဖွဲ့တွေအကြားခိုက်ရန်ဖြစ်ပွားခဲ့တဲ့အကြောင်းအိန္ဒိယတပ်သား20ကျော်သေဆုံးခဲ့ရသလိုတရုတ်ဘက်မှလည်းအရေးအတွက်မသိရတဲ့သေဆုံးတန်ရာရမှုတွေရှိခဲ့ပါတယ်ပြီးခဲ့တဲ့လကတော့အိန္ဒိယနိုင်ငံကပြစ်တလို့ Rafael တိုက်လေရင်တွေလက်ခံရရှိခဲ့သလိုနောက်ထပ် Rafael တိုက်လေရင်30စီးကိုလည်းမကြာခင်လက်ခံရရှိဖို့ရှိနေပါတယ်ဒီကနေ့အင်္ဂါနေ့မှာ Quad အဖွဲ့လို့ခေါ်တဲ့ Indo-Pacific ဒေသလေးနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေ Indo-Pacific ဒေသလွတ်လပ်မှုရှိရေးဂျပန်နိုင်ငံ Tokyo မြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲမှာတရုတ်နိုင်ငံကနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးဒီဇိုင်းမှတ်မှတ်တောင်းဆိုမှုတွေအပေါ်ဒေသတွင်းတုံ့ပြန်ဆောင်ရွက်နိုင်ဖို့နဲ့အဲ့ဒီတုံ့ပြန်ရမှာတနိုင်ငံချင်းစီလိုက်ပတ်ဝန်းပတ်သက်နိုင်မှုအတိုင်းဒါဘယ်လောက်ရှိနိုင်မလဲဆိုတာတွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ American နိုင်ငံခြားရေးဝန်ကြီး Mike Pompeo, Australian နိုင်ငံခြားရေးဝန်ကြီး Mike Spain, India ပြည်ပရေးဝန်ကြီး Subramanian Jayashankar နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီး Toshimitsu Motegi တို့အကြား Coronavirus ကရောဂါဖြစ်ပွားပြီးနောက်ပိုင်းပထမဆုံးတွေ့ဆုံကြတာလည်းဖြစ်ပါတယ်။ အခုဆွေးနွေးပွဲကိုအမေရိကန်နိုင်ငံနဲ့တရုတ်တို့အကြားကိုရိုနာဗိုင်းရပ်စ်ကုန်သွယ်ရေးနှိပညာကိစ္စတွေအပြင်ဟောင်ကောင်၊ထိုင်ဝမ်နဲ့လူ့ခွင့်ရေးကိစ္စတွေပေါ်အငင်းပွားနေမှုနဲ့တင်းမာမှုတွေမြင့်တက်လာနေချိန်မှာကျင်းပတာဖြစ်ပါတယ်။ Quad 4နိုင်ငံတည်းကအိန္ဒိယနိုင်ငံဟာလည်းတရုတ်နိုင်ငံနဲ့နယ်စပ်အငင်းပွားမှုတွေရှိနေသလိုဩစတြေးလျနိုင်ငံဟာလည်းတရုတ်နိုင်ငံနဲ့ဆက်ဆံရေးယိုယွင်းကျဆင်းနေတာဖြစ်ပါတယ်။ဂျပန်နိုင်ငံကလည်းအရှေ့တရုတ်ပင်လယ်အတွင်းကထိန်းချုပ်ထားတဲ့ဆန်ကာဂူကျွန်းတရုတ်တို့ကဒိုင်ယူကျွန်းပိုင်ဆိုင်မှုနဲ့တရုတ်နိုင်ငံနဲ့နယ်မြေအငင်းပွားမှုတွေရှိနေတာဖြစ်ပါတယ်ခင်ဗျာ။အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းလွှာရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ဆေးရုံထက်ပြီးကိုဗစ် -19 ကုသမှုခံယူနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကျန်းမာရေးအခြေအနေဆိုင်ရာတင်းနယ်လာနေသတင်းစာရှင်းလင်းပွဲကနေကောက်နှုတ်တင်ပြပေးပါမယ်။ကျွန်မတင်ကြီးထိုက်ပါ။ကိုဗစ် -19 ဆက်လက်ကုသနေရပြီမဲ့လဲသမ္မတဒေါ်နယ်ထရန့်ဟာဘေးကင်းလုံခြုံစွာအိပ်ပျက်နိုင်ပြီဆိုတာကိုသမ္မတကိုကုသမှုပေးနေတဲ့ဆေးပညာရှင်ဖွဲ့ရောသူ့အနေနဲ့ပါတသဘောတည်းရှိပါတယ်လို့သမ္မတရဲ့ဆရာဝန်ဒေါက်တာရှောင်းကွန်းလီကပြောဆိုသွားပါတယ
် It's been more than 72 hours since his last fever. Oxygen levels including ambulatory saturations
သမ္မတဟာအဖျားမရှိတာ82နာရီကျော်ရှိခဲ့ပါပြီတဲ့အောက်ဆီဂျင်လေဗယ်ရောနောက်အသက်ရှူမှုပါအလုံးပုံမှန်မှာလုံးဝစိတ်ချရတဲ့အခြေတက်တာပြောက်ခင်းတဲ့အခြေအနေမျိုးထိမြောက်သေးပေမဲ့လည်းသမ္မတအိမ်ပြန်လို့ရပြီဆိုတာကိုအရေးကြီးဆုံးဖြစ်တဲ့သမ္မတရဲ့ကျန်းမာရေးအခြေအနေအရရောအဖွဲ့ရဲ့သုံးသပ်ချက်တွေကိုပါသူ့အနေနဲ့ရောဆေးအဖွဲ့ကပါသဘောတူပါတယ်တဲ့အိမ်ပြူတော်မှာကမ္ဘာထိပ်တန့်အစ်စ်ကျန်းမာရေးဆောင်ရှောက်မှုနဲ့အချိန်ပြည့်ဆောင်ရှောက်သွားမှာဖြစ်တယ်လို့သမ္မတရဲ့ဆရာဝန်ဒေါက်တာရှောင်းကွန်လီကတင်းနှင်းလာနေနေကင်းပိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါသမ္မတကိုကုသမှုပေးနေတဲ့ဆေးပညာရှင်အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမတိုင်ခင်မှာပဲသမ္မတထရန့်ကလည်းအမေရိကန်စံတော်ချိန်တနင်္လာနေ့ညနေခင်း6နာရီခွဲမြန်မာစံတော်ချိန်အင်္ဂါနေ့မနက်ခင်းမှာသူဆေးရုံကဆင်းမယ်လို့ကြေညာခဲ့ပါတယ်။ကြာသပတေးနေ့ညနေပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုတွေ့ရှိခဲ့တဲ့သမ္မတထရန့်ဟာတောက်ကြံနေ့ကအပြင်းပြားပြီးအောက်ဆီဂျင်ပေးခဲ့ရပြီးတဲ့နောက်ဝေါ်တရီဆစ်ဆေးရုံကိုတက်ရောက်ခဲ့ရတာဖြစ်ပါတယ်။သမ္မတကိုကုသမှုပေးနေတဲ့အခြေအနေကိုတင်းနှလာနေနေခင်ပိုင်းဝေါ်တရီစစ်ဆေးရုံရှိမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါက်တာဘရိုင်ယန်ဂါရီဘာဒီကလည်းခုလိုရှင်းပြပါဗျာ
Yesterday evening the president received his third dose of remdesivir
သမ္မတကိုရန်ဒက်စပီးယားဆီးနဲ့9ရက်ကြာဆေးဖက်ပြည့်အောင်ကုသပေးနေတာဖြစ်ပြီးတင်းနှလာနေညနေမှာစရုပ်ထမြောက်ရန်ဒက်စပီးယားဆီးပေးမှာဖြစ်ပြီးပြင်းစမမြောက်နဲ့နောက်ဆုံးဆေးကူတော့အင်္ဂါနေ့မှာအင်ဖြူတော်မှာပေးမှာဖြစ်တယ်လို့ရှင်းပြသွားတာပါ COVID-19 ကုသမှုခံယူနေရတဲ့သမ္မတထရန့်ဆေးရုံတက်နေရာ Washington DC အနီးကမယ်ရီလန်းပြည်နယ်ဝေါ်တရီစစ်ဆေးရုံရှိမှာတော့သူ့ကိုထောက်ခံသူတွေရှိနေကြပါတယ်တင်းငွေနေတုန်းကတော့သမ္မတထရန့်ကလုံခြုံရေးအဆောင်လျှောက်တင်တဲ့အတူဆေးရုံရှိကိုရင်တန်းနဲ့ခိတ္တသွားရောက်ပြီးထောက်ခံသူတွေကိုကားထဲကနေနှုတ်ဆက်ခဲ့ပါတယ်တချိန်နဲ့ဖြစ်ထွန်းမှုကတော့အင်ဖြူရောပြန်ကြားရေးအရာရှိကင်းလီမက်နာနီကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထရကြောင်းတင်းနှင်းလာနေမှာကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကဆလို့နေ့စဉ်စစ်ဆေးနေတာမှာကူးစက်ခံရမှုမရှိဘူးလို့အဖြေထွက်ပေမဲ့တင်းနှင်းလာနေမနက်ပိုင်းစမ်းသပ်မှုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထရတာအတိအပြုတွေ့ရှိကြောင်းနဲ့ရောဂါလက္ခဏာဘာမှခံစားရတာမရှိကြောင်း Twitter ကနေသတင်းထုတ်ပြန်ခဲ့ပါတယ်။သူမအနေနဲ့စပီးကွာရန်တီးဝင်တီးကြားခွဲနေထိုင်မှာဖြစ်ပြီးရုံမတက်ဖဲအဝေးကနေအလုပ်ဆက်လုပ်မယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ
။အင်္ဂါနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာငကုံမူလသတ်မှတ်ထားတဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရောဂါကာကွယ်ရေးအစီအစဉ်အပါအဝင်ကြိုတင်ပြင်ဆင်မှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မနေ့ကပြောကြားခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ COVID-19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ဆက်လင်းပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တနင်္လာနေ့ကပြည်သူကိုတင်ပြတဲ့မိန့်ခွန်းမှာ COVID-19 ကူးစက်မှုနှုန်းမြင့်နေပေမဲ့လည်းရွေးကောက်ပွဲကိုသတ်မှတ်ထားတဲ့အတိုင်းကျင်းပနိုင်ရေးပြင်ဆင်နေတာတွေကိုအခုလိုပြောသွားပါရစေ
။ ဘယ်လိုစဉ်းစားလဲဆိုတော့ပြည်သူရွေးကောက်ပွဲကျင်းပတဲ့အချိန်မှာကျမတို့ပြည်သူပြည်သားများဟာကျမကြီးကလုံလုံခြုံခြုံနဲ့ရွေးကောက်ပွဲမှာတွားပြီးတော့မဲပေးနိုင်မှုကိုကျမတို့စီစဉ်ပါတယ်အဲ့ဒါအတွက်လည်းတည်တည်ချာချာကျမတို့ကနေပြီးတော့လေ့ကျင့်ပါမယ်ဥပမာဆိုလို့ရှိရင်မနေ့ပြန်ပါဆိုရင်ပထမဦးဆုံးအချိန်တကယ်ကိုရွေးကောက်ပွဲကျင်းပတဲ့နေ့မှာဘယ်လိုပုံစံနဲ့မဲယုံနေမှာကျင်းပမလဲပြည်သူတွေကဘယ်လိုပုံစံနဲ့ကျမကြီးအရာလုံလုံချုံချုံနဲ့မဲပေးနိုင်အောင်လို့စီစဉ်မလဲဆိုတာကျမတို့လေ့ကျင့်ပြီးတော့တည်တည်ချာချာစစ်ဆေးပါမယ်ဘာလို့ဖို့လို့လဲဘလို့အကောင်းဆုံးဖြစ်အောင်ကျမတို့လုပ်ရမလဲပြည်သူတွေအတွက်စိတ်လုံချုံမှုလည်းရအောင်တကယ်လည်းလုံချုံအောင်လို့ဘယ်လိုစီစဉ်ရမလဲဆိုတာတွေကိုကျမတို့သတ်မှတ်ပါမယ်အဲ့ဒီလေ့ကျင့်မှုကိုဒီကောက်ပွဲမတိုင်မီကို၃ချိန်ကျမတို့လုပ်ပါမယ်ဒီ၃ချိန်ပေါ်မှာအခြေခံပြီးတော့ဘယ်လိုစီမီစီကနေကျမတို့ချမှတ်မလဲဆိုတာကိုတည်တည်ချာချာကိုစဉ်းစားပါမယ်နောက်ပြီးတော့ဟိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဥဆောင်ပြီးတော့ဒီအစီအစဉ်လေးကိုအကောင့်ထဲပေါ်ပါမယ
်လူစုလူဝေးနဲ့မဲယုံတွေမှာမဲပေးရေးကိုဗစ် -19 ရောဂါကူးစက်မှုကိုကာကွယ်နိုင်ပါမလားလို့မေးခွန်းထုတ်သူတွေရှိနေပါတယ်ဒါပေမဲ့လည်းဒေါန်ဆန်းစုကြည်ရဲ့မေးခွန်းမှာပါတဲ့အတိုင်းအစိုးရကပြင်ဆင်ထားတဲ့အပိုင်းကတော့တင်လျော်မှုရှိကြောင်းမြမအရေးသုံးသပ်နေသူဒေါက်တာတင်မောင်တန်းက VOA ကိုပြောပါတယ
်ချင်းကတာကတော့စမ်းသပ်ပြီးတော့၃ချိန်လောက်ဒီဟာကိုလုပ်ကြည့်မယ်အခြေခံမူနှစ်ခုမူကတော့ယောဂလည်းကာကွယ်နိုင်ရမယ်ပြီးတော့ရွေးကောက်ပွဲလည်းဒူးဒူးကြီးရဲ့အခွင့်အရေးတွေကိုလည်းလေးစားတဲ့အဖြစ်ရမယ်ဒါကနိုင်ငံရေးအဖြစ်နိုင်ငံရေးကောင်းဆောင်တစ်ယောက်ကချပေးတယ်ဘူးเนาะအဲ့ဒီအတွက်ဒူတင်စမ်းသပ်ပြီးတော့လည်း၃ချိန်စမ်းကြည့်မယ်ပြန်လေသုံးသပ်မယ်မားလေးကိုပြင်မယ်နော်ဆိုတော့ဟာပြောသွားတယ်ဒါလေးကတော့ဒီဘူးကချင်းကပ်ပုံကတော့သင်တယ်လို့ထင်ပါတယ
်ရွေးကောက်ပွဲအတွက်ဂျိုတင်ကာဝယ်ရေးအစီအစဉ်တွေနဲ့တစ်ဆက်တည်းယောဂကာဝယ်ထိန်းချုပ်ရေးအဓိကအရေးကြီးတဲ့ mask နှာခေါင်းစည်းတက်ဆင်ရေးကိစ္စကိုလည်းဒေါန်ဆန်းစုကြည်ကအလေးပေးပြောကြားခဲ့ပါတယ်သတ်မှတ်ထားတဲ့နေရာတွေမှာနှာခေါင်းစည်းမတက်ရင်ဒဏ်ငွေ200ကျပ်ပေးဆောင်ရတော့မှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်ဒီပေါ်မှာဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
မတ်ဆက်တဲ့ဆိုတာကျမရဲ့ပညာပေးလုပ်ငန်းနဲ့အများကြီးပတ်သက်ပါတယ်အခုကိစ္စမှာဆိုလို့ရှိရင်ပညာပေးတာရောနောက်ပြီးတော့စီမင်းစည်းကမ်းသတ်မှတ်ချက်ကိုပြဋ္ဌာန်းသတ်မှတ်ချက်ကိုလိုက်နာအောင်နော်ဆောင်ရွက်တာရောအခုတွဲတာလေပေါ့နော်ဒါငွေလို့ပြောတဲ့အခါမှာဒါငွေလို့ပြောတာလည်းဒါမတ်ဆိုရောက်တဲ့သဘောပါဒါကြောင့်မို့ပြဋ္ဌာန်းသတ်မှတ်ချက်တွေကိုလိုက်နာအောင်လုပ်တဲ့သဘောကတော့နည်းနည်းပို့ပြီးအနည်းတယ်လို့အယူဆမယ်ပေါ့နော်အဲ့တော့စုလို့တော့ကမတ်စတာဒီကိစ္စကိုပြောတဲ့အခါမှာလည်းဥမာဘတ်စကားစီးမယ်ဆိုရင်ဘတ်စကားပေါ်တည့်မတ်ပါမယ်မပါရတက်ခွန်ပေးနော်ဒါမှမဟုတ်လေဘတ်စကားနေမှာမတ်စတာပြထားမယ်ကျောင်းတက်တဲ့တက်တာနဲ့တာဒီလိုစနစ်ပေါ့စနစ်တစ်ခုကိုတည့်တဲ့စဉ်းစားပုံမျိုးလေးတွေကိုကျွန်တော်တို့ကပို့ပြီးသွားစေချင်တာပေါ့နော်မလုပ်နေရဘူးဘာကြောင့်လဲဆိုတော့ဒါမှသူကလူတိုင်းကလိုက်ပြီးလှုပ်လာကြပြီပေါ့နော
်တိုင်းနဲ့ပြည်နယ်လိုက်COVID-19 ယောဂကူးစက်မှုအခြေအနေပေါ်မူတည်ပြီး stay home နေအိမ်မှာပဲနေကြဖို့အမိန့်တွေထုတ်ပြန်ထားတဲ့အတွက်ကိုယ့်ရဲ့ကိုယ်ဒေတာမဟုတ်ပဲပိတ်မိနေတဲ့သူတွေအနေနဲ့မဲပေးနိုင်ရေးအောက်တိုဘာလ10ရက်နေ့နောက်ဆုံးထားပြီးပုံစံသုံးလျှောက်လွှာတွေကိုသက်ဆိုင်ရာရက်ွက်မြို့နယ်တွေမှာတင်ကြဖို့ဒေါက်ဆန်းစုကြည်ကမနေ့ကမေကွန်းနဲ့မှာတိုက်တွန်းသွားပါရရှင်
စီယပနိပခတဲ့ကြောလက်နက်ကင်ဖွဲ့တဲ့ဆက်နွေတွေဆိုတဲ့ဆွေဆွေချက်နဲ့ဖန်စီရူခံရတဲ့တဲ့ကြေးရွာအုပ်ချုပ်ရေးမှုနောက်တူလေးပါဝင်လာတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါတမ်တော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ကြားစီယတိတ်မာနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေကြေးရွာအုပ်ချုပ်ရေးမှုတွေအားလည်းလက်နက်ကင်တပ်ဖွဲ့တွေရဲ့ဖန်စီစစ်ဆေးတာကိုမကြခဏဆိုသလိုခံနေကြပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းစစ်တွေမျိုးနဲ့တောကန်ကြေးရွာအုပ်ချုပ်ရေးမှုကိုတမ်တော်စီကြောင်းတစ်ခုကဖန်စီသွားတယ်လို့ဇနီးဖြစ်သူဒေါ်သူစာကပြောပါတယ်
အော်ကဒီနေ့ကလေးလေးလေးတနာရီတနာရီလောက်ရှိမယ်တနာရီလောက်ရှိဖို့ဒီမယ်အော်ဒီဖက်ကောဆစ်ကြောက်ဆင်းလာတယ်စစ်တနာရီလောက်ရှိမယ်ခင်ဗျစစ်တနာရီဆင်းလာရီစစ်တနာရီလောက်ရှိမယ်ဆစ်ကြောက်ဆင်းပြီးဒီမှာတော့ဟိုအောက်ရှိမှုခေါ်တဲ့ဆင်းငုတ်တယောက်ခေါ်တယ်ပြီးတော့ဟိုပိုက်ဆိုင်တယ်သူတို့အင်ထောက်စုတွေစိတ်တယ်အင်ထောက်စုတွေစိတ်တယ်လူကြီးတွေစိတ်တယ်ပြီးရင်သူကစစ်ကြည့်ပြီးပြီးတော့ပြီးဆိုပြီးတော်ပြန်ဟိုထက်တယ်ရောဥပ္ပါနေတဲ့သူတို့ကညီမရောက်ကြတဲ့သမင်းဆောင်မျိုးတွေပြည်ဝင်ရတယ်အခုသူတို့ကညီလာချင်းမှာကျွန်တော်တို့ကမင်းသားနေလို့မဟုတ်ဘူးစစ်တပ်ပြားကလာလို့ခေါ်တယ်ဘိုးကြီးခေါ်နေတယ်သူပြောတယ်တဲ့ဟုတ်ကဲ့ဘိုးကြီးခေါ်နေတယ်ဆိုပြီးညီမရောက်ကြတဲ့သမင်းဆောင်မျိုးတွေပေါ်တော့ဒီပေါ်တော့ညီမတွေက
တော်ကန်ချေဝအုပ်ချုပ်ရေးမှုဖန်စီခံရတာနဲ့ပတ်သက်ပြီးတရားမျှတမှုရအောင်ကူညီပေးဖို့စစ်တွေမျိုးနွယ်ကရာချေအုပ်ချုပ်ရေးမှု60ကျော်လောက်ကလည်းမျိုးနွယ်အုပ်ချုပ်ရေးမှုထံမှမနေ့ကတော့ရောက်တောင်းဆိုခဲ့ကြပါတယ်မနေ့ကတော့ရောက်တောင်းဆိုတဲ့အထက်မှာပါတဲ့စစ်တွေမျိုးမျိုးဖက်ဦးအောင်တန်းဝေကတော့ တော့ကန်ကြီးရအောင်ရှောင်းမှုကိုစစ်တွေမျိုးမရေးစခန်းမှာကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာဥပဒေနဲ့အရေးယူထားတယ်လို့ပြောပါတယ်
။ဒီနေ့မနေ့ကတော့သူတို့ပြောပါတယ်။အဲသူတို့ကကြမ်းဖက်ဥပဒေနဲ့ညီမလူလူလောလောဆယ်မှုကိုဒီမှာသူတို့ဒီနေ့တရားရုံးမှာစစ်လက်နက်ကြော်ပြီးရှောင်းတော့ဘက်ကတရားရုံးကဖွင့်ပြလိုက်ပြီ
။တော့ကန်ကြီးရအောင်ရှောင်းမှုဖန်ဆီးခံရတာနဲ့ပတ်သက်ပြီးတမ်းတော်ပြောခွင့်ရဘူရှုပ်ဇော်မင်းထွန်းနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးတာဝန်ရှိသူတွေပါဝင်ဒေသခံတွေကိုအစိုးရကကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့အဲရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်တဲ့ဆွဆွေးရှင်နဲ့ဖန်ဆီးရေးယူတာမျိုးတွေလည်းမကြာခဏကြုံရလေးရှိပါတယ်။အခုနောက်ဆုံးဖန်ဆီးခံထားတဲ့တောကန်ကြီးရွာအုပ်ချုပ်မှုရဲ့ဇနီးဖြစ်သူဒေါ်သူစာကတော့ခင်မွန်းဖြစ်သူကလက်နက်ကင်ဖွဲ့စည်းတွေနဲ့ပတ်သက်မှုမရှိဘူးလို့ပြောပါတယ်
။ဟုတ်ကဲ့ဒီမှာကျတော့ဘာကြောင့်ဖိုင်းတယ်လဲဆိုတော့ဒီမှာလေးအဓိကတော့မသိဘူးဒါနဲ့မတရားဖိုင်းတယ်လို့ထင်တယ်။ဒါကြောင့်ဘာမှတစ်ခုလုံးလို့မရှိဘူး။ဟိုဖိုင်းတယ်လဲဆက်ပြီးမရှိဘူးဘာမှမလို့အေးစင်းနေတာ။ဘာလေလုံးတယ်ဟိုင်းချင်းစက်တယ်ဒီလိုပဲနေတာ။ဒီမှာတော့မတရားဘူးလို့တော့မြင်တယ်။ဒီမှာကျတော့တရားပန်းနေတာအဖေအများဆုံးလိုက်စင်နေတယ်။
ပိကရက်ဇွန်လာတုန်းကလည်းအလားတူမြေပုံမြို့နယ်မှာအုပ်ချုပ်ရေးမှုတုံးဦးကိုတပ်မတော်ကဖမ်းဆီးခဲ့ပြီးအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ရေးယူခဲ့ဖူးပါတယ်။အဲ့ဒီအချိန်တုန်းကလည်းလောက်ဖော်ကင်ဖက်ရာချေအုပ်ချုပ်ရေးမှု80နီးပါးနှုတ်ထွက်စာတင်ခဲ့ဖူးပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတတိယပြပို့ထားတာဖြစ်ပါတယ်။
ဆင်လာရဆိုရင်ရေမရှိလျှင်စင်မီမရှိပဲနဲ့နှစ်ပေါင်းများစွာနေထိုင်လာခဲ့တဲ့စီရွှံပြည်နယ်ကတိဘက်ရွာလေးတချို့ဟာအခုတော့ခင်းနဲ့လျော်နေရဲ့အဆောက်အုံတွေစီကိုပြောင်းရွှေ့အခြေချနေကြပါပြီ။စီရဲရင်နှက်လာတဲ့ရွာလေးတွေကတန်ပေါင်းများစွာသောလူတွေဟာတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးလာတာနဲ့အမျှစီရဲတွင်ကနေလွတ်ကင်းလာနေရတဲ့ဆိုပြီးတော့ဒီစီဇန်တွေကိုထောက်ခံသူတွေရှိသလိုဌာနေဒေသခံတွေရဲ့ရင်းချင်းမှုအပြည့်အဝလုပ်တယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေတာပါ။AB သတင်းကိုအခြေခံပြီးတော့ကျွန်မအေးသနာကျော်ဆက်ပြီးပြောပြပေးပါမယ်။စီချွန်ခရိုင်အစိုးရကလမ်းတွေဖောက်ရေနဲ့လျှက်စစ်ဓာတ်အားလိုင်းတွေတည်ထမ်းပေးပြီးတော့တောင်ကျင်းမှာဆောက်ပေးတဲ့တိုက်ခန်းတွေအစ်စ်တွေကလည်းအနောက်တိုင်းကမြို့ပြလူမှုအတိုင်းဝိုင်းလူနေမှုပုံတံတန်တွေကလည်းဆောက်ပေးထားတာပါ။ဝန်ဒီရင်ကအသက်80နှစ်ရှိပါပြီ။သူကနေရာဟောင်းကိုပြန်အောင်လှည့်မကြည့်တော့ပါဘူး။သူကရုံမြန်တန်ကြာကြည့်ရတာကိုကြိုက်တယ်လို့မြင်းငါရောက်ကောလိပ်ကျောင်းတက်နေရတာကိုလည်းခုံယူနေပါတယ
်သူရဲ့ချင်းမြေပ
ါအခုဆိုရင်ဝက်တွေလည်းစမ်းစားလို့ရပြီအခုဘာပဲစားချင်စားချင်အကုန်စားလို့ရပါပြီလို့သူကပြောသွားပါတယ်မျိုးသစ်တည်ထားတဲ့နေရာနဲ့နည်းနည်းလှမ်းတဲ့တောင်ကြီးကတိဘက်အမျိုးသမီးဒရာဇင်လောက်ကတော့ကော်ဖီကင်းနဲ့မှအလုပ်လုပ်နေကြပြီးတရက်ကိုအမေရိကန်12ဒေါ်လာလောက်ဝင်ငွေရှိနေလို့ကျင်းနဲ့ပြောရွှင်နေပါတယ်အသက်40ရှိပြီဖြစ်တဲ့ချမ်းရှူရင်ကအစိုးရရဲ့စီးရဲမွဲတည်မှုပပျောက်ရေးအစီအစဉ်ကိုတိတ်ကိုသဘောကျနေသူပါဒီလိုလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကွန်မြူနတီပါတီဟာလူနည်းစုမျိုးနွယ်တွေရဲ့ယဉ်ကျေးမှုအစဉ်လာတွေကိုဖျောက်ဖျက်ဖို့စ조사နေပြီးတော့တရုတ်လူမျိုး90ရာခိုင်နှုန်းကျော်ဖြစ်တဲ့ဟန်လူမျိုးတွေရဲ့လူနေမှုစနစ်နဲ့ဘာသာစကားတွေကိုလူနည်းစုတွေစီကိုအတင်းသွတ်သွင်းပေးနေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်ဒါကြောင့်တာဝန်ရှိသူတွေကစီချွန်ကရိုင်လီယင်ရှင်စီရင်စုတွင်ကရွာလေးရွာစီသတင်းတော့တွေကိုဖိတ်ပြီးတော့တိဘက်နဲ့ဤတိုင်းသားလူမျိုးနွယ်စုတွေအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေဘလောက်အောင်မြင်လဲဆိုတာကိုပြသခဲ့ပါတယ်။2014ခုနှစ်တုန်းကဒီရွာလေးမှာမိသားစုတစုဝင်ငွေဟာအမေရိကန်ဒေါ်လာ260ဖြစ်ပြီးတော့အခုတော့ဒေါ်လာ1600အထိဝင်ငွေတက်လာကြောင်းကျေးရွာပါတီခွဲရဲ့ဒုတိယအတွင်းရင်းမှုဂျောင်းလီရှင်းကပြောပါတယ်။ရွာသစ်ထဲကအထက်တွင်နဲ့စောင့်ထားတဲ့ဖြူရောင်အိမ်တွေမှာလဲဆင်ပြီးရှိသလိုတမရရှိချင်းပင်ရဲ့နေရန်ကပ်ပူစာကြီးလည်းရှိပါတယ်။အသက်80ရှိပြီဖြစ်တဲ့ရှိချင်းမင်းကတော့အခုလိုမျိုးခင့်မိတဲ့ဘဝမျိုးကိုကျင်းနေနေပါတယ
်။
ဒီဟောင်းကထင်းမိတွေတောင်းရတော့ပြောင်းမုံတွေနဲ့အရင်ညစ်ပတ်တယ်။အခုကွန်မြူနစ်ပါတီကကျွန်တော်တို့အတွက်ဒီအိမ်အသစ်တွေစောက်ပေးခဲ့တယ်။
နိုင်ငံရဲ့အစင်းရဲဆုံးပြည်နယ်တစ်ခုဖြစ်တဲ့စီရွှံဒေသမှာလူပေါင်းတသန်းခွဲလောက်ကိုရွှေပြောင်းနေရာချထားရေးတွေအင်အားသစ်3သိန်း9000နဲ့အတူမိုင်ပေါင်း6000 8000ရှိလမ်းဖောက်လုပ်ရေးအစီအစဉ်ပါဝင်စီမံကိန်းတွေအတွက်အမေရိကန်ဒေါ်လာ12ဘီလီယံသုံးထားတယ်လို့ပြောပါတယ်။ကျမအေးသနာကျော်ပါ
။ဝင်မဲ့ပါ။ VOA American သံမြန်မာပိုင်းစီစဉ်တွေကိုဆက်ကြောပြနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းကိုမူရင်းအားပေါ်မပြတ်ကြောပြမှာပါ။မြမထိပ်ပိုင်းခေါင်းဆောင်တွေနဲ့တနင်္လာနေ့မှာဆွေးနွေးခဲ့တဲ့အိန္ဒိယအစိုးရရရှိနှစ်ဦးပေါင်းထူးခြားတဲ့ခရီးစဉ်အကြောင်းမြမနိုင်ငံဆိုင်ရာအိန္ဒိယသံတမန်ဟောင်းက Times of India သတင်းစာမှာသုံးသပ်ပြလိုက်ပါတယ်။မြမနိုင်ငံမှာ2002ခုနှစ်ကနေ2005ခုနှစ်ထိအိန္ဒိယသံတမန်ဖြစ်ခဲ့သူ Rajiv Bhatia ကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့ကြီးတဲ့ဦးစီးချုပ်တို့ဟာနှစ်စဉ်တီးခြားစီမြမကိုသွားပေမဲ့အခုတော့ပထမဆုံးပေါင်းပြီးသွားကာ ရွေးကောက်ပွဲနေ့ချိန်မြမအာနာအစည်းအဝေးခေါင်းဆောင်နှစ်ဦးနဲ့တွေ့တာကတမူထူးကြတာပါလို့အောက်တိုဘာ3ရက်နေ့ကရေးသားလိုက်ပါတယ်။ဒါအပြင်အိန္ဒိယနိုင်ငံသားဝင်ကြီးဟတ်စ်ဂါဒန်ဆရင်ဂလာအနေနဲ့ကိုဗစ်ကာလအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်ကိုသွားပြီးနောက်အိန္ဒိယဖြစ်တဲ့မြန်မာကိုသာသွားတဲ့ဒုတိယခရီးစဉ်သားဖြစ်တာကလည်းထူးခြားပြီးနိုင်ငံတကာစိတ်ဝင်စားမှုရစေနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းနိုင်ငံသားဌာနထိပ်တန်းတာဝန်ယူခဲ့ပူတဲ့ရဂျစ်ဘတ်ထရာကထောက်ပြလိုက်ပါတယ်။ဒါအပြင်ဒီခရီးစဉ်မတိုင်ခင်ပြီးခဲ့တဲ့ချက်သားပရိနေတုန်းကလည်းအိန္ဒိယနိုင်ငံသားရဲ့ယူဆွနိုဘဲတစ်ခုကိုအင်တာနက်ကတဆင့်လုပ်ခဲ့ပြီးခရီးစဉ်ပြီးမှလည်းနောက်ဆက်တွဲဆွနိုဘဲအဖြစ်ပူထွေးကုန်သွယ်ရေးကော်မတီအစည်းအဝေးကိုအောက်တိုဘာ20မှာထပ်လည်ဖို့အစီအစဉ်ထားတယ်လို့ဆောင်းပါးရှင်သံမကြီးဟောင်းကသုံးသပ်ပြပါတယ်။တစ်ချိန်တည်းမှာကိုဗစ်ကာလဆင်ခေါ်မှုများတဲ့မြန်မာရဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲမတိုင်ခင်အများစုမဲ့အရင်ထက်နည်းနိုင်ပေမဲ့အာဏာပြန်ရဖို့အလားအလာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အခုလိုအာဏာရလာရင်ဖွဲ့စည်းအုပ်ချုပ်ပုံအရဆက်ပြီးအာဏာခွဲဝေခြင်းတုံးရမယ်တမတော်အကြီးအကဲနဲ့ပါတွေ့မှာကအရေးပါတယ်လို့ဆောင်းပါးရှင်ကဆက်ထောက်ပြပါတယ်ဒီနှစ်နိုင်ငံတွေ့ဆုံဆွေးနွေးမှုတွေမှာအခြေခံထောက်တိုင်ကြီး၅ခုဖြစ်တဲ့နိုင်ငံရေးလုံခြုံရေးနဲ့ကာကွယ်ရေးဖွံ့ဖြိုးရေးစီးပွားရေးနဲ့ပြည်သူအချင်းချင်းဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေကိုဆက်အဓိကထားဆွေးနွေးသွားရမှာနိုင်ငံရေးရာနှစ်ဖက်ခေါင်းဆောင်တွေပြီးခဲ့တဲ့9နှစ်တွင်9ချိန်လုံးတွေ့ခဲ့တဲ့ထူးခြားမှုကလည်းအရေးပါစေတယ်လို့ဆောင်းပါးကဆိုပါတယ်။ဒါအပြင်လုံခြုံရေးနဲ့ကာကွယ်ရေးရာလည်းပြီးခဲ့တဲ့မေလတုန်းကမြန်မာဘက်ကနေအိန္ဒိယတပ်ဖွဲ့20နှုတ်ကိုပြန်လွှဲပေးခဲ့တဲ့တုတ်တက်မှုကြီးနဲ့အတူအိန္ဒိယဘက်ကလည်းမြန်မာတပ်မတော်အတွက်တင်ဒန်းအထောက်အကူနဲ့ကာကွယ်ပစ္စည်းတွေတိုးမြင့်ခဲ့ပြီးနောက်တစ်ဆင့်အတွက်လည်းအိန္ဒိယကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီး MM Naravain နဲ့ဗိုလ်ချုပ်မှုကြီးမေးအောင်လိုင်းတို့ဆက်တိုင်ပင်ကြပဲဒါပေမဲ့နှစ်နိုင်ငံချိတ်ဆက်မှုစီမံကိန်းကြီးနှစ်ခုကတော့စိုးရိမ်ရအချိန်မှာရှိနေတုန်းလို့ဆောင်းပါးရှင်သံပတ်ကြီးဟောင်းကထောက်ပြလိုက်ပါတယ်အသေးစိတ်ကိုတော့www.timesofindia.indiastimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ဝင်းမြပ
ါ VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC နဲ့ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောတာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ကျမတင်ကြီးထိုက်ပါမျိုးတုံးလူဖြစ်နေတဲ့အရာဝတီလပိုင်းတွေ၊ကြားမျိုးစိတ်တွေ၊ရွှေသမင်တွေအပါအဝင်တိုးရိုင်းတလိမ့်ဆန်မျိုးစိတ်90ကျော်ကိုစီးပွားဖြင့်မွေးကွင်ပေးဖို့မြန်မာအစိုးရကချိန်ညားထားပါတယ်။တာရိုင်းတလိမ့်ဆန်စီးပွားရေးအရာမွေးမြူကွင်းနဲ့ပတ်သက်ပြီးအပြည်ဆိုင်ရာတိုးရိုင်းတလိမ့်ဆန်နဲ့သဘာဝအပင်များအဖွဲ့ရဲ့မြန်မာနိုင်ငံမြောက်ပိုင်းအစီအစဉ်မန်နေဂျာ Conservation Biologist ဦးငွေလွင်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ငါတို့သုံးနေမယ်အသုံးစကလုံးရတော့သုံးနေမယ်တကယ်တော့စီးပွားရေးအရမှာသူက၄မျိုးပြန်ပြီးတော့သူတို့ဘက်ကနေပြီးတော့ခွဲထားတာရှိပါတယ
်ဟုတ်
တယ်အဲဒီ၄မျိုးပါကသူကပထမ၃မျိုးကတော့တခုကတော့ဒါတလိမ့်ဆန်ယုံနေပေါ့တလိမ့်ဆန်ယုံနေမှာအများပြည်သူတွေကိုပြသဖို့မွေးမြူတာပါပဲပြသဖို့အတွက်ပါပဲဒါဒီမှာတားဖောက်ပြီးတော့ဒီတားဖောက်တွေကိုရောင်းမယ်ဆိုတာမျိုးမဟုတ်ပါဘူးတားဖောက်ဖို့နောက်တစ်ခုကကြတော့ဒါကျွန်တော်တို့စီးပွားပြည့်ပြသခြင်းပေါ့စီးပွားပြည့်ပြသခြင်းဆိုတဲ့အခါတော့ကျွန်တော်တို့အစီအတဲကျွန်တော်မြင်မိတဲ့အားရတော့ကျွန်တော်တို့ကဒီဟိုတယ်တွေမှာအထူးဖြစ်ပေါ့ဒီမီနီဇိုးလေးတွေလို့တုတ်ပြီးတော့ဒီပြသထားတဲ့ဥစ္စာမျိုးတွေရှိပါတယ
်
ဒီဥစ္စာလည်းတစ်ဆန့်ရောအသေးစားမျိုးတစ်ခုပေါ့နောက်တစ်ခုကတော့တဘာဝအခြေခံခီးသွားလုပ်ငန်းအတွက်ဆိုပြီးတော့သူကအဲ့ဒီ၃ခုပေါ့အဲ့ဒီ၃ပိုင်းကတော့တကယ်တမ်းကျတော့ဒါကစီးပွားဖြစ်ဆိုပေမဲ့မွေးမြူတက်တက်ပဲဒီဥစ္စာတွေကိုအထူးဖြင့်တားပေါက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တားတွေပေါက်ပြေကထွက်လာတဲ့ဥစ္စာတွေကိုပြန်ပြီးတော့ဒီအကောင်လိုက်ပဲဖြစ်ဖြစ်တလိမ့်ဆန်အချိန်ပိုင်းပဲဖြစ်ဖြစ်အသားပဲရောင်းချဖို့မဟုတ်ပါဘူးသူကနောက်ဆုံးတစ်ချက်ရှိပါတယ်အဲ့ဒီချက်ကတော့သူကတော့အသားအတွက်ရောင်းနေပေါ့ဥပမာကျွန်တော်တို့ဥပမာပြောရရင်တော့ဒီကျွန်တော်တို့ကငွေတွေရရှိခဲ့တဲ့မိချောင်းမွေးမြူရေးစခန်းပေါ့ဒီတာဂီတာမှာလည်းရှိတယ်အဲ့ဒီဟာမျိုးနဲ့ပတ်သက်တဲ့ဥစ္စာမျိုးပေါ့နော
်
ပြောရင်တော့ဟို animal fan လုပ်ပြီးတော့အဲ့ဒီဥစ္စာကတော့ species အချို့ပေါ့အဲ့ဒီမှာတော့ဆက်ဂျိုဂျီတို့နောက်တစ်ခါတရေတို့နောက်ရင်မျိုးစိမ့်ချို့ငုံပေါ့အဲ့ဒါမျိုးတွေနဲ့နောက်မိချောင်းလိုကောင်မျိုးတွေပါပြီးတော့ရောက်စာတွေကတော့ တော့ပြောရကျွန်တော်အမြင်ပြောရဒီဥစ္စာတွေကမှတီးတန့်သူကငွေမျိုးအသားထုတ်ပြီးတော့လုပ်မဲ့ဥစ္စာပေါ့လေ
အဲ့
တော်လေးကိုတော့ဒီထားမယ့်အပိုင်းပေါ့အဲ့ဒါလေးတစ်ခုရှိပါတယ
်တိလိษံပေါ့နော်ဒီတာရိုင်းတိလိษံဟိုအမျိုးပေါင်း90ကျော်ကိုစီးပွားရေးအလို့ဟာမွေးမြူခွင့်ပြုမယ်ဆိုတဲ့စီရင်ထွက်လာပါတယ်ရှင်ဆိုတော့ဘယ်လိုပုံစံမျိုးမွေးမြူရမလဲဆိုတဲ့နှီးဥပဒေနောက်ခါလှုပ်ထုံးလုံနီးစီးမြင်စီကန်းနေထွက်မလာခင်မှာဟိုတိလိษံအမျိုးအမည်တွေအရင်ထွက်လာတာပေါ့နော်ဆိုတော့ဒီအပေါ်မှာဘယ်လိုမြင်ပါသလဲရှင
်လည်းတော့ကျွန်တော်တို့ဘက်ကဒီဆိုဂျိုလေးတွေတော့ဖြစ်လာနိုင်တဲ့အနေအထားရှိတယ်
။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပင်ကိုကလည်းနည်းနည်းအခြေအနေမျိုးစုံကြောင့်ကျွန်တော်တို့ကဒီတရားဝင်တွေစိုးမိုးမှုကမှအားနည်းမှုရှိနေတဲ့ဟာဆိုတော့အခုဒီကျန်တဲ့တက်ထွက်လာပြီးတဲ့အခါမှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တော့ဟိုပါပေါ့နှစ်ပိုင်းတွေ့သွားမယ်။တစ်ပိုင်းကကြတော့တစ်ပိုင်းကကြတော့ဒီမွေးမြူခြင်းတဲ့လူတွေရှိတယ်။ခုနကျွန်တော်ပြောတဲ့ဒီဟိုတယ်လိုလူမျိုးတွေနောက်တစ်ခါတချို့ကြတော့လေသူမှခြံနေရှိတယ်သူကဒါလေးကိုမွေးပြီးတော့ဧည့်သည်ကိုပြစားမယ်အစဘာဘာခြေကန်ခီးသွားလုပ်ငန်းအတွက်တော့ဘလိုမြောက်တွေတော့မွေးထားမယ်ဝက်ဝန်းနဲ့မွေးထားခြင်းလေဆိုတဲ့လူမျိုးတွေကစပြီးတော့စီးပွားရေးသမားတွေကစပြီးတော့စဉ်းစားပြီးတဲ့အခါမှာသူတို့ကဒါလေးကိုမွေးဖို့စပြီးတော့ပြင်ဆင်တော့မယ
်
ဒါပေမဲ့အဲ့ဒီအချိန်မှာတကယ်တော့ကျွန်တော်တို့ကဒီလုံထုံးလုံကြီးပေါ့တိကျလုံထုံးလုံကြီးကတော့မရှိသေးတဲ့အတွက်တော့သူတို့ပြင်ဆင်တဲ့အခါမှာအမယွန်းဖြစ်နိုင်တယ်နောက်ဒမန်းများလာနိုင်တယ်ပေါ့လေအဲ့ဒီလိုပဲနောက်တစ်ခုကကျွန်တော်တို့ဒီစူဆောင်းတဲ့လူတွေရှိတယ်ကျွန်တော်တို့ဒီဒေါ်ရင်တိလိษံတွေစူဆောင်းရောင်းချပြီးတရားမဝင်လုပ်နေတဲ့လူတွေရှိတယ်သူတို့ကလည်းဒီခြေချချက်တော့ထွက်လာပြီဒီလိုတော့ဒီလိုတွေဖြစ်တဲ့အတွက်ဒါတွေကိုတော့မွေးလို့ရနိုင်တယ်နောက်တစ်ခါဒီဟာတွေကိုအသားအတွက်ပဲဖြစ်ဖြစ်ထုတ်လို့ရနိုင်တယ်ဆိုပြီးတဲ့အခါကျတော့သူတို့ကပို့ပြီးတော့စူဆောင်းတာမျိုးတွေဖြစ်လာနိုင်တဲ့အတွက်တော့ကျွန်တော်ထင်တယ်ဒီဥစ္စာကတော့နည်းနည်းလေးဟိုစိုးရိမ်ရမယ်အနေထားမျိုးပေါ့လေ
မြန်မာနိုင်ငံတွင်းမှာအခုလိုဒီတောရိုင်းတိလိษံတောကောင်တွေပေါ့နော်ဒီအကောင်တွေမွေးနေကြတာရောလက်ရှိမှာရှိနေပါလားရှင
်လက်ရှိအားဖြင့်ကျွန်တော်ဒီတလောက်လက်လန်းမိတလောက်ကျွန်တော်ဒီတလောက်တော့တချို့တွေကလည်းမွေးမြူထားတာတွေရှိနေတယ်အထူးသဖြင့်တော့ကျွန်တော်တို့ဟိုတယ်တွေမှာဒီတောင်းလိုကောင်မျိုးတွေရေငှက်လိုကောင်မျိုးတွေပေါ့နော
်
တချို့တော်ရင်တိလိษံတွေကိုဒီဟိုတယ်တွေမှာမွေးထားတယ်နောက်တချို့စားတောက်ဆိုင်တွေမှာဒါမျိုးတွေကိုမွေးထားတယ
်
အများစုကတော့လိုင်စင်းရှိကြသေးဘူးလိုင်စင်းလုပ်ဖို့အတွက်ကလည်းအခုလိုပေါ့ဟိုအခုမှဥပဒေတွေကတက်ရောက်မှုစတယ်ပါညာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့သူတို့အခုမှလုပ်တော့ရှိသေးတယ်တချို့နေရာတွေဆိုလို့ရှိရင်တော့မှတိလိษံရုံလိုခက်ကြီးကြီးတွေတော့လုပ်ပြီးတော့အကောင်တွေဆူထားတာမျိုးရှိတယ်လိုင်စင်းမရှိသေးဘူးပေါ့လေ
ဒီမြမဆိုးရအနေနဲ့ဒီတော်ရိုင်းတိလိษံအမျိုးပေါင်း90ကျော်ဆိုတာမနေဘူးပေါ့နော်ဆိုတော့ဒီဟာကိုမွေးမြူပွင့်ပေးလိုက်တော့ရောဒီမြန်မာနိုင်ငံသူနိုင်ငံသားများအနေနဲ့စီးပွားရေးအခွင့်အလမ်းတစ်ခုများဖြစ်လာမလားရှင
်စီးပွားဖြစ်ဖို့တော့အရင်ကြီးတော့ကျွန်တော်ထင်တယ်အရင်ကြီးပံ့ပိုးတဲ့တဲမှာတော့မပါလောက်ဘူးခင်ဗျာဘလို့လုပ်ငန်းလောက်ပဲသွားဖြစ်မလဲဆိုတော့ကျွန်တော်တို့ဘာမှအခြေခံခီးသွားလုပ်ငန်းလုပ်နေတဲ့လူတွေဆိုရင်တော့သူတို့ကတော့ဒီတိလိษံတွေကိုမွေးမြူခြင်းလာမယ်စီးပွားရေးသမားတွေအတွက်တော့စီးပွားရေးအရာတော့အထောက်အကူပြုတာလေးတော့ဖြစ်နိုင်တယ်နောက်ကျန်တဲ့လုပ်ငန်းပိုင်းဆိုင်ရာကတော့ကျွန်တော်ထင်တယ်တိတ်ထူးကြကြမရှိဘူး Zoom လိုမျိုးဆိုတာကလည်းဒါတာမန်လူတိုင်းလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ဘူးအရင်ကြီးကြီးကြီးနဲ့ပေါ့နော
်
ဒါမျိုးလုပ်ကြတာမျိုးဖြစ်တဲ့အတွက်တော့ဒီတာမန်အားဖြင့်တော့မဖြစ်နိုင်ဘူးအဲကျွန်တော်တို့အဲ့မှာစဉ်းစားတဲ့အရာတစ်ခုရှိတာကတော့ဒီစီးပွားပြည့်မွေးတဲ့ခုနကကျွန်တော်တို့အသားလုံးမွေးတဲ့ဟာမျိုးတွေရှိတာပေါ့အသားလုံးမွေးတယ်ဆိုတာကလည်းဘယ်လောက်ကန့်သက်ချက်ရှိမလဲတော့ကျွန်တော်တို့မပြောနိုင်သေးဘူးပေါ့နော်ဘယ်လောက်ထိလုပ်နိုင်မလဲအဲ့ဒီမှာပါတာတော့ငုံလိုဟာမျိုးမွေးရပါငုံလိုဟာမျိုးကတော့ဒါဥပဒေမရှိခင်တည်းကတော့ငိုတွေကတော့မွေးပြီးတော့တားဖောက်ပြီးတော့ဒါငုံကြော်လို့ငုံဦးလို့ရောင်းနေတာရှိတာပေါ့လေ
ဆို
အဲ့လိုလုပ်ငန်းတွေအတွက်တော့ပို့ပြီးတော့ပဲဟိုတရားဝင်ဖြစ်လာပြီးတော့ကြည်ကြေးပြန်ပြန်ဖြစ်နိုင်မလားတော့ကျွန်တော်တို့ဟိုမပြောနိုင်ဘူးခင်ဗျာရေဘူးအားဖြင့်တော့ကျွန်တော်ထင်တယ်ညီမပြည်သူတွေရဲ့စီးပွားရေးအတွက်တော့ဒီဥစ္စာကြီးကအရင်ကြီးကျွန်တော်တို့ဟိုပံ့ပိုးမှုတော့မရှိနိုင်ဘူးအပြင်ပဲတွားရှိနိုင်တာကတော့တဝိုင်းတိလိษံတွေအတွက်တော့နည်းနည်းအရင်နဲ့စာရင်တော့ဒီ wildlife trade ပေါ့နော်ဒီ trade နဲ့ဒီ fancy ခံရတဲ့နေထားရောင်းဝယ်လေးတော့အရင်နဲ့စာရင်တော့လေပို့ပြီးတော့ဟိုတိုးလာမယ်လို့တော့ကျွန်တော်ယူဆပါတယ်
အခုလိုတိုင်းရင်းတိလိษံတွေကိုကိုပိုင်ဝင်းမြူခွင့်ရလာပြီပေါ့เนาะဆိုတော့ပြီပကိုအရင်တော့ကတော့မှောင်ခိုထွက်တဲ့ဟာတွေရှိပါတယ်ဆိုတော့တနည်းတစ်ပုံနဲ့ဒီလမ်းချောင်းကိုများအပိယရောက်သွားနိုင်မှာသလားရှင
်ဒီလေပြီပကိုကျွန်တော်တို့ထွက်ရင်လဲမှောင်ခိုပဲထွက်မှာပေါ့လေတရားဝင်ကတော့အခုလဲထွက်တလောက်တော့မရှိဘူးဆိုတော့မှောင်ခိုထွက်တဲ့အနေနဲ့ရတယ်အားပေးသလိုတော့ရှိတယ်တိုးပြီမဲ့ခုနကျွန်တော်ကျွန်မပြောသလိုပဲလုံထုံးလုံနီးနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးဖို့ပေါ်မှာပဲအများကြီးတွားပြီးတော့မှုတည်ပါတယ်ခင်ဗျာ
ဒါ VOA မြန်မာပိုင်းရဲ့ blogger ပြောသည်ပြအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောမှာ COVID-19 ကာယရောဂါကြောင့်ပြောင်းလဲသွားတဲ့ new normal အခြေအနေတွေထဲမှာပညာသင်ကြားမှုပိုင်းလည်းတစ်ခုပါဝင်ပါတယ်။မြန်မာနိုင်ငံမှာလုံးလုံးဆယ်ကျောင်းတွေပိတ်ထားပြီးမြဲပညာအဆက်မပြတ်အောင်အပြင်ကျူရှင်တွေဆက်လက်သင်ယူနေကြတဲ့ကျောင်းသားတွေရှိပါတယ်။အဲ့လိုကျောင်းသားတွေကိုတင်ပြပေးနေတဲ့သင် guide teaching guide ဆရာမတယောက်ရဲ့ new normal စိန်ခေါ်မှုတွေကပါရပါလေ။ရန်ကုန်မြို့ကအထက်တန်းကျောင်းသားတွေအတွက် teaching guide လုပ်ပေးနေတဲ့ဆရာမဒေါ်ရင်မြတ်နယ်က covid ကြောင့်ပြောင်းလဲသွားတဲ့အခြေအနေကိုအခုလိုမျှဝေပြောပြပါရစေ
။အရင်အချိန်လေးကကြတော့ကျောင်းသားတွေကကိုနဲ့အနီးကပ်တရုံးပန်းအိမ်မှာရှိပြီးတော့အတူတူစာမရလဲစာချက်ထားအနီးကပ်ရှင်းပြတယောက်မျက်နှာတယောက်ကြည့်ပြီးသင်ရတဲ့အခါကျတော့ပိုအဆင်ပြေတယ်။အခုကတော့ဟို online ကနေသင်ရတဲ့အခါကျတော့ပထမလှိုင်းမှတော့လည်းစံတော်ဝါနဲ့စတင်တယ်ဒါပေမဲ့ဟိုဒီအနီးကပ်တင်ရတော့မထိရအောင်ဒါပေမဲ့ဒီဒုတိယလှိုင်းမှာကျတော့ဟိုမဖြစ်မနေတင်ရမယ်ခလေးလောက်ပဲယူပြီးတော့တင်ပြီးတော့ဟိုဘယ်လိုတင်ရတာခက်တဲ့အခါကျတော့ရွေးချယ်ပြီးတော့လူနည်းစုပဲနည်းနည်းပဲတင်တော့တာပေါ့တင်ရတာတော့ဟိုအရင်လိုမျိုးတော့အဆင်မပြေဘူးအားမရဘူးပေါ့တင်ရတာအခုတင်တဲ့ခလေးတွေကိုမေးကြည့်တဲ့အခါကျတော့လေသူတို့ကအွန်လိုင်းနဲ့တင်ရတာအားမရဘူးတချို့ဒီရှိတဲ့ဆယ်ယောက်လောက်ကလည်းအားမရဘူးအွန်လိုင်းနဲ့မတင်ချင်ဘူးဆိုတော့ကလေးအဖြေတွေပဲကျမတို့ပြန်ရတယ်
ဆိုတော့ပြောရမယ်ဆိုတာဟိုစာတင်တဲ့ခါမှာနှီးပညာကိုအားကိုးရတဲ့ခါမှာဟိုအခက်အခဲတွေရှိတယ်ဆိုတဲ့သဘောပေါ့
ဟုတ်တယ်နှီးပညာအားကိုးဒါပေမဲ့လည်းဒါအကောင့်တစ်ဘက်ကိုရွေးတာပဲဒါပေမဲ့တော့ကိုကတော့နည်းနည်းလိုက်ရတာတော့ဟိုကျူးပြီးလိုက်နေရတာပေါ့လေဒီခါလမှာဆိုတော့
အော်တော့ကျောင်းသားတွေဘက်ကရောသူတို့တွေရဲ့အဲ့လိုခုလိုမျိုးပေါ့နော်ဆရာမပြောသလိုပဲဆောစောဆိုရင်တော့ဆရာမကိုယ်တိုင်ဘေးမှာအနီးကပ်တင်ပေးတယ်နောက်အခုကျတော့ဆရာမမမြင်ရတဲ့ဟိုတယောက်တနေရာဇီကနေပြီး online ကနေတင်ရတဲ့အခါမှာကျောင်းသားတွေဘက်ကသူတို့ရဲ့ဒီစာအပေါ်မှာစိတ်ဝင်စားမှုရောဘယ်လိုပြောင်းသွားတာတွေ့ရလဲရှင
်ကျောင်းသားတွေကတော့စိတ်ဝင်စားမှုကတော့ကျောင်းလည်းမဖွင့်တဲ့အခါကျတော့ game တွေကဆော့ကြတခါဟိုတခါကျရင်ဆိုရင်ဖုန်းကြီးဖွင့်လာပြီးတော့ကိုကတင်နေသူတို့ကကြားချင်မှကြားမှာပေါ့နော်အဲ့လိုမျိုးဟိုဖုန်းဖွင့်လာပြီးတော့လှုပ်ချင်တာလှုပ်နေတာမျိုးလည်းရှိတယ်။အဲ့ဒါကြောင့်ကိုကအဲ့ဒါကြောင့်မလို့ဟိုလူတိုင်းကိုပတ်စံရအောင်မတင်မနဲ့ဟိုတကယ်စာလိုချင်တဲ့လူတကယ်လှုပ်တဲ့လူလို့ပဲကိုကရွေးပြီးတော့အဲ့ဒါကိုထိထိရောက်ရောက်ကလေးပေါ့တင်နေရတယ်။မြို့မိဘတွေကလည်းဟိုဒီကာလမှာကြောင့်ဟိုငွေကြေးကိုချင့်ချင်ရတဲ့အခါကျတော့ဘယ်လိုခေါ်မလဲရွေးချယ်ရတာပေါ့တချို့ဆိုရင်ဝိုင်းကျရှင်ကိုနားလိုက်ကြတာပေါ့ဝိုင်းကျရှင်ကိုနားပြီးတော့ဆရာမပဲဟိုအနီးကပ်ကင်လာတော့အဲ့ဆရာမပဲနည်းနည်းမေးပြီးတော့ခေါ်သွားပေးပါသူတို့လည်းဟိုအင်ကန်းပေါ်မှာမူတည်ပြီးတော့အလုပ်လုပ်ရတဲ့အခါကျအဲ့ခါကျတော့ကိုကစိတ်ဖြည့်စည်းမှုလည်းပုံများတယ်တာဝန်လည်းပုံများလာတယ်ဆိုတော့အဲ့လိုလေအခက်အခဲကြီးအမျိုးမျိုးရှိရင်
တနေ့တနေ့ចောင်းသားတွေကိုတယောက်နဲ့တယောက်ဟိုတနေရာစီမှာလည်းဖြစ်မှာပေါ့เนาะအဲ့လိုဟိုအွန်လိုင်းကနေပြီးတော့တင်နေရတဲ့ပုံစံပေါ့အတွေ့အကြုံလည်းဆရာမပြောပြပါလား
အွန်လိုင်းကတင်ရတာမနေ့ဆိုရင်ဟိုနောက်ကျမှလို့တဲ့ကလေးဆိုရင်မနေ့တန်းလောက်မှာစလိုက်ပဲဆိုရင်တန်းတူတွဲမှာတစ်ခေါက်တင်တင်ပြီးွားရင်တို့ break time ပေးပြီးတော့ခါ 2pm လောက်ကျရင်တစ်ခါပြန်ခေါ်ပြီးတော့တစ်ခါပြန်စစ်ခုနအစာတွေဒီဝိုင်းဆိုရင်ဒါလေးတွေပြန်လှုပ်ထားလိုက်ပါအောင်ဒီချေတော့9နိုင်ကြာရင်တခါပြန်ပြီးတော့အဲ့စာကြီးလှုပ်ထားလာပြန်ဆက်မယ်ဆိုတော့တနည်းကို3ခါလောက်ပြန်တွေ့ရတယ်။ကျမကတော့အချိန်များပြီးပြီးတော့ဘာသာစုံလှည့်ပြီးလှုပ်ရတဲ့ခါကျတော့တနည်းလုံးလည်းမနာရဘူးသူတို့ဆိုတော့သူတို့ကရီမန်းချစ်ကြီးတဲ့ကလေးတွေပါသူကကြောင့်ဟို all the lotion နဲ့အမှတ်900ကျော်ကျင်တဲ့ကလေးတွေပေါ့လေအဲ့ဒီကလေးတွေကိုပဲကိုကလောလောဆယ်တင်တော့သူတို့အဲ့လိုတော်တဲ့တကယ်စာလှုပ်တဲ့ကလေးတောင်ခံရတာတစ်ခါတစ်ခါကြာရင်အင်စာမပြီးတာတော့ဟိုမလုတ်ဖြစ်တာတို့အဲ့ဒါဆိုချော့တစ်ခါ6တစ်ခါလုတ်ရတယ
်ဆရာမဒီချင်းခိုင်းတယောက်တော့ကတော်တော်လေးအခုချိန်မှာတော့တော်တော်မလွယ်တဲ့အခြေအနေ
ဖြစ်နေတယ်ဟုတ်ကဲ့ဖြစ်ပါတယ်ဟုတ်ကဲ့ဟိုအနီးကပ်တင်တဲ့လူဆိုတော့လေအဝေးကနေဥမာဟို session ဆရာဆိုရင်ဒါတင်လိုက်ပြီးတော့သူတို့လုတ်တာမလုတ်တာသူတို့ဟို session ဆရာတွေမှာလည်းလုံးလုံးစင်တော့ခက်ခဲဖြစ်နေတယ်ဥမာကျမတို့နာမှာတော့တင်ချဆရာတို့ဘာလို့ဆိုလဲအဲ့လိုပဲ online ပေါ်တင်ရတဲ့အခါကျတော့ assignment တွေလည်းသူတို့ကလက်ခံလို့မရဘူးလုံးလုံးစင်မှာပို့ဆိုးသွားတော့ assignment လည်းမလုပ်ရ tutorial တွေလည်းမဆက်ရတဲ့အခါကျတော့ကျောင်းသားတော်မှာပဲအယောက်40ရှိတဲ့ session မှာဆိုရင်ကျောင်းသားအယောက်ခုဆိုရင်20လောက်ပဲကျန်တော့တယ်တော်တော်များများ online class တီတောင်မှတဝက်လောက်ရော့ရော့သွားတယ်ရှင်ဟိုကမောက်ကမောက်တော့ဖြစ်နေတာပေါ့လုံးလုံးစင်မှာ
ဘာလို့ဆို online နဲ့သင်ရတယ်ဆိုတာကလည်းခုနပြောသလိုပေါ့နော်ဒီ internet ဆက်သွယ်မှုတို့ဘာလို့အားလုံးဒီလို
ဟုတ်ကဲ့
ဟိုလိုအပ်တဲ့အရာရှိတာ
ဟုတ်ကဲ့ line ကလည်းဟိုတစ်ခါတစ်ခါကြာရင် line သုံးတာများ line ကြတာနဲ့ဟိုတချို့ကြတော့လည်း line မကောင်းဆိုပြီးတော့တစ်ခါထပ်ပြီးတော့အပူ charge တွေဖုန်းပြန်ထည့်ပြီးတော့သူတို့ခင်ဗျသင်ရတော့လည်းတချို့ဆိုအဆင်ပြေမှာမဟုတ်ဘူးကျမတို့ဒီလိုမျိုးငွေကြီးအဆင်ပြေတဲ့ကလေးတွေကြတော့နည်းနည်းပိုကောင်းတာပေါ့ဟိုလိုမျိုး ပေးတာအဲ့လောက်သာတုံးနေရမယ်နေတိုင်းသုံးရမယ်ဆိုရင်တော့လည်းတိတ်အဆင်မပြေဘူး Wi-Fi တွေကလည်းတစ်ခါတစ်ခါကျရင်လိုင်းကမကောင်းဆင်အဲ့လိုမျိုးလည်းရှိရင်
အခုဒါဆရာမပြောပြသွားသလိုဆိုလို့ရှင်ဆွဆွားပြောသူဆိုရင်ဒီလိုမျိုးတီချင်းဂိုက်တင်တဲ့တင်တဲ့ကလေးတွေနောက်ဒီကျူရှင်ဆက်ရှင်တင်တဲ့ယူတဲ့ကလေးတွေဆိုတာကဘာပဲပြောဟိုငွေကြေးတက်နိုင်ပြီးတော့ပြင်ကျူရှင်ယူတဲ့ကလေးမျိုးတွေပေါ့နော်အဲ့လိုကလေးမျိုးတွေတောင်မှအခုလိုမျိုးဒီအင်တာနက်ပေါ်ကနေအွန်လိုင်းကနေတင်ရတာမျိုးမှအခက်အခဲရှိတယ်ဆိုတော့ဒီလိုကျူရှင်မျိုးတွေလည်းမရှိဘူးတီချင်းဂိုက်တွေဘာလည်းမရှိတဲ့ကလေးမျိုးတွေအတွက်ဘလောက်ထိဒီတို့ရဲ့ပညာရေးကိုထိခိုက်သွားမယ်လို့ဆရာမအနေနဲ့ဟိုခံမှန်းလို့ရလဲရှင်အခုလိုမျိုးကိုဗစ်ဖြစ်တဲ့အခြေအနေကြောင့်ကျောင်းတွေလည်းပိတ်လိုက်ဖွင့်လိုက်အခြေအနေမှာကျောင်းသားတွေရဲ့ပညာရေးရောဘယ်လောက်ထိထိခိုက်တယ်လို့ဆရာမအနေနဲ့မြင်ပါလဲရှင
်ကျောင်းသားတွေပညာရေးကတော့တော်တော်ထိခိုက်မှာပါဘာဖြစ်လို့လဲဆိုတော့အပေါ်ကအထက်တန်းလွှာအများကြီးပတ်မိုးနိုင်တဲ့ဟိုက၃ပုံ၃ပုံလောက်ပဲရှိမှာပါ၃ပုံ၃ပုံလောက်တောင်မရှိနိုင်ဘူးအဲ့တော့ဟိုပုံမှန်လူတန်းစားတွေအတွက်ကြတော့ဒီ online ပညာရေးကအဆင်မပြေနိုင်ဘူးရှင်ဟိုကျွန်တော်မြန်မာနိုင်ငံအနေနဲ့ကြတော့လေအဲ့ခါကျတော့ထိခိုက်ထိကိုထိခိုက်ပါတယ်ဒါကတော့အများကြီးထိခိုက်ပါတယ်ဒါစီးပွားရေးအရာလဲမိဘတွေကကြက်တဲ့ခါကျတော့လူတိုင်းနဲ့မလူတိုင်းနဲ့ short ပေါ်ပြီးဖယ်ရတဲ့ခါကျတော့ရသွားပြန်ကလေးတွေကပံ့ပိုးပေးနိုင်လေကောင်းလေဖြစ်တဲ့ခါကျတော့ထိခိုက်ဖို့ကတော့ 80% လောက်သေချာရှင
်ရန်ကုန်မြို့မှာ teaching guide ဆရာမလုပ်နေတာအနှစ်30လောက်ကြာပြီဖြစ်တဲ့ဆရာမထော်ရင်မြတ်နယ်ဖြစ်ပါတယ်ရှင်ပညာရေးသင်ရိုးသစ်ပြောင်းချိန်မှာကိုဗစ်ကရောဂါဖြစ်လို့အခက်တွေ့နေကြတဲ့မြန်မာနိုင်ငံကအထက်တန်းကျောင်းသားတွေကြားမှာဒီနှစ်အတွက်ကျောင်းတွေဆက်တိုက်ပိတ်ထားမှာလားဆာမေးပွဲဖြစ်ရမှာလားဆိုတဲ့မေးခွန်းတွေနဲ့ပို့ပြီးတော့မရေမရာဖြစ်နေကြတယ်လို့ပြောပါတယ်ရှင်ကျွန်မစုမြတ်မောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဒီကနေ့အင်္ဂါနေ့ကပဲပြီးဆုံးသွားတဲ့ London Fashion သတင်းပတ်မှာတော့ဒီဇိုင်နာ Victoria Beckham ကသူ့ရဲ့2021ညွေဦးနဲ့ညွေရာတဲ့ဒီဇိုင်းတွေကိုဗီဒီယိုနဲ့ပြသပါဝင်ခဲ့ပါတယ်Salon Fashion Show တွေလုပ်ဖို့စီစဉ်ထားခဲ့ပေမဲ့လည်းအခုဖြစ်ပေါ်နေတဲ့ Corona Virus ကပ်ရေးကြောင့် London Fashion သတင်းပတ်မှာကန့်သတ်မှုတွေဖြစ်ခဲ့ပြီးတော့သူ့ရဲ့ဖန်တီးမှုလက်ရာပေါင်း20ကိုဗီဒီယိုကနေပဲပြသသွားနိုင်တာဖြစ်ပါတယ်။အခုလက်ရှိကြုံတွေ့နေရတဲ့အနေအထားမှာသူနဲ့သူ့ရဲ့အဖွဲ့သားတွေဘလို့အလုပ်လုပ်ခဲ့ကြလဲဆိုတာသူကပြောထားပါတယ်။ဒီ Fashion ရာသီမှာသူ့ရဲ့ဖန်တီးမှုတွေကလွယ်လွယ်ကူကူပေါ့ပေါ့ပါပါရှိမဲ့ဒီဇိုင်းတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒီရာသီအတွက်သူ့ဖက်ရှင်လက်ရာသီတွေကိုကြည့်မယ်ဆိုရင်80ပြည့်လွန်ကဒီဇိုင်းတွေလိုစင်တူတဲ့ဘောင်းမီရှည်တွေပြီးတော့ပိတ်သားအပေါ်ဝင် trench coat တွေနဲ့ဇာရီသုံးထားတဲ့ဝတ်စုံရှည်တွေပါဝင်ပြီးတော့ဒီလက်ရာတွေကလည်းတကယ်လက်တွေ့ဘဝကိုအခြေခံထားတဲ့အိမ်မက်တစ်ခုပါပဲလို့လည်း Victoria Beckham ကပြောသွားပါတယ်ရှင်ဖက်ရှင်လုပ်ငန်းကြီးရဲ့လှုပ်ဆောင်မှုတွေဟာတဘာဝပတ်ဝန်းကျင်ပေါ်မှာဘလောက်ဆိုးကျိုးတွေဖြစ်စေလဲဆိုတာအမှန်တမ်းတင်ပြဖို့တောင်းဆိုရတဲ့အနေနဲ့ပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေဖက်ရှင်မဂ္ဂဇင်းကြီးတွေကိုဆန္ဒပြခဲ့ပါတယ်။ကမ္ဘာထိပ်တန်ဖက်ရှင်မဂ္ဂဇင်းတွေဖြစ်တဲ့ Vogue, Glamour နဲ့ GQ မဂ္ဂဇင်းတို့ကိုထုတ်ဝေတဲ့ Condé Nast ရဲ့ရုံအဆောက်အုံအပြင်ဘက်မှာသူတို့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူ2ဦးကအဖြူရောင်ဝတ်စုံပေါ်မှာအယောင်တွေစွန့်ထင်နေတာမျိုးဝတ်ဆင်ထားပြီးတော့မျက်နှာမှာလည်းနှာခေါင်းစည်းနဲ့အပေါ်မှာတော့ tell the truth အမှန်ကိုပြောပါလို့ရေးထားပါတယ် Extinction Rebellion ဆိုတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်မှုအဖွဲ့က London Fashion သတင်းပတ်နောက်ဆုံးရဲ့အင်္ဂါနေ့ September 22ရက်နေ့မှာဒီလိုဆန္ဒပြသွားတာပါသူတို့ရဲ့ blog စာမျက်နှာမှာတော့ပတ်ဝန်းကျင်ရဲ့လူမှုဝန်းကျင်ပေါ်မှာ fashion လောကကဘလို့ဆိုးကျိုးတွေကြားရောက်နေစေလဲဆိုတာမိမောင်းထုတ်ပြတာဖြစ်ပြီးတော့အပြောင်းအလဲတွေအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တွန်းအားပေးတာဖြစ်တယ်လို့ပြောထားပါတယ
် Can live and die and burn and believe again
ဒီကိစ္စကတော့ဝင်မိသားစုကိုစွန့်ခွာလာပြီးတော့ American ပြောင်းစုကိုပြောင်းလာနေထိုင်တဲ့မင်းသား Harry ကမတန်ဆွမ်း Olympic အားကစားပြိုင်ပွဲနဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ Netflix မှတ်တမ်းရုပ်ရှင်မှာပါဝင်ထားပါတယ်။ဒါကိုအစီအစဉ်ရဆိုရင်ဒီ Rising Phoenix လို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ကဂျပန်နိုင်ငံ Tokyo မြို့မှာကျင်းပမယ်2020 Olympic အားကစားပွဲတော်နဲ့မတန်ဆွမ်း Olympic အားကစားပွဲတော်တွေကျင်းပစေနဲ့ကြပြိုင်ရက်ထက်ထပ်ဖို့ပြင်ထားပါ။ဒါနဲ့လည်းဒီ Corona Virus ပိုးဆက်မှုကလေးကြောင့် Olympic အားကစားပွဲတော်တွေနောက်ဆက်ကိုရွှေ့ထားရတာဖြစ်ပါတယ်။မင်းသား Harry က2014မှာစတင်ပြီးတော့ကျင်းပတဲ့ Invictus Games ဆိုတဲ့အားကစားပွဲကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အဲ့အားကစားပွဲကတော့ဒဏ်ရာရဖြစ်ပြနေပြီးကျင်းပပြီးတဲ့အားကစားပြိုင်ပွဲပါ။မင်းသား Harry ကသူကိုယ်တိုင်လည်း
စစ်တပ်ထံမှဆင်းနေကြအလုပ်ထမ်းနေတာဖြစ်ပါတယ်။အခု Rising Phoenix မှတ်တမ်းရုပ်ရှင်ကိုတော့ Netflix Online ရုပ်သံကနေပြီးတော့ဩဂုတ်လ26ရက်နေ့မှာအစတင်ပြသပါရစေ။
Lives have been changed on the track, but lives are also being changed in the stands.
Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine စီစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ VOA မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီတွင်ပါ HAND hand လဲလို့ဒီပေရတဲ့ဝဟာယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း play into someone's hands
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက PLAY play ကတမန်အားဖြင့်ကစားတယ်ဒုတိယဆိုရင်လည်းတိမှုတ်တယ်စသဖြင့်အဓိပ္ပာယ်ရပြီမြေဒီနေရာမှာ INTO into အတွင်းသို့လို့အဓိပ္ပာယ်ရတဲ့ we be preposition နဲ့တွဲသုံးထားတာမို့ play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ် SOME ONE apostrophe S someone's ကတော့တူတူရောက်ရဲ့HANDS hands ကတော့လက်တွေဆိုတော့စကပိုက်ခွန်ရဲ့လုံောက်ဒီဘေကလူတူတူယောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ idiom ဆိုတဲ့သဘိုက်ဒီဘေကလည်းရှင်းပါလေကျမတို့မြန်မာမှာတော့လူတူဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်ထဲကိုဝင်မိတာကိုဆိုလိုတာဖြစ်ပါလေဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe played into the hands of the guy who disliked himHe made Joe so angry that Joe hit him. Now, Joe is under arrest.
Joe ga tu ko chi mi ya de lu sin tha de akwet the we no da ba be. Di lu ga Joe ko tait do da thwet aw lut do Joe ga le thu mi da bo. Khu ro Joe phan khan ya bi le lu de bi ya ba de.Umar ko naw takaw na sin chi cha ya aw
Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Ku sa le tin pya pi ma ga raw
Sit on your hands.
Phit par de sa long paung ga SIT sit ga taina on on ga a paw ma so raw sit on ga a paw ma taina.Y-O-U-R, you are thin, yeah. H-A-N-D-S, hands ka letwi, so ro. So, kapai thun ye, thai yai, thibe ka ro. Thin ye, letwi, bo ma, thai na bo. Lurwe ni ne, letwi ne, lo lu ya ra, tora shimya, thibe phi paare. Da jang mo lo, ko le po ku te thai ni de, so yin, pe lu dbo le, so ra, tora shimya, thibe da phi paare me. Ba ma lu lu miya bu, ba ma lu mu pi nai bu bo. Da jang, di thun ye, idiom, thibe ka, lo siya shi da,ဖြစ်ရှင်းစရာရှိတာကိုဘာမှအေးမယူဘာမှမလုပ်ပေးတဲ့သဘောဖြစ်ပါတယ်။ဒါကြောင့်ဘာအလုံးမှမပြီးသေးဘူးဘာမှရှေ့မရွေ့သေးဘူးလို့ဆိုရင် idiom အသုံးရ sit on your hands လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုမြန်မာနိုင်ငံမှာညီယာသိနာဟာသိကိုစိုးရင်ရတဲ့ပြဿနာတစ်ခုကြီးဖြစ်နေပြီအစိုးရအနေနဲ့တော့ဘာမှမလုပ်ဘဲနေလို့မရနိုင်တော့ဘူးလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုဆက်လက်တင်ပြပြီးမှာကတော့
Hands are tied.
ဖြစ်ပါတယ်စာလုံးပေါင်းက HANDS hands ကလက်တွေ ARERTIED tied ကအခြေခံတာအတုတ်ခံတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကပိုက်ထွန်းရဲ့ဓာတ်ရိုက်ဒီဘဲကတော့လက်တွေကိုကျိုးတုတ်ခံထားရတာပေါ့လက်တွေကျိုးတုတ်ခံထားရရင်လူတူအနေနဲ့ဘာမှတတ်နိုင်မှာမဟုတ်ဘူးဒါကြောင့် idiom အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါတခုခုနဲ့ပတ်သက်ပြီးဘာမှမလုပ်ပေးနိုင်တာလုပ်ပေးနိုင်စွမ်းမရှိတာအခြေအနေရအကြောင်းကြောင့်မလှုပ်တာမရှားတာဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My hands are tied as I'm about to retire. Sorry, I can't help you with your promotion.
ကျွန်တော်ကအလုပ်ကနေအနားယူတော့မှဆိုတော့ဘာမှမလုပ်ပေးနိုင်တော့ဘူးပေါ့ဗျာဝင်နေပါတယ်ခင်ဗျားယာရုတက်ဖို့ကျွန်တော်ဘယ်လို့မှကုနိုင်မှာမဟုတ်ဘူးလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင
် My hands are tied as I'm about to retire. Sorry, I can't help you with your promotion.
ခုဆက်လက်တင်ပြပြီးမှာကတော့
Weight on hand and foot.
ဖြစ်ပါတယ်စာလုံးပေါင်းက WAIT weight ကတမန်အဖြစ်စောင့်တာလို့ဒီပေရပါမိON on ပြီးပဲနဲ့တွေ့ပြီး wait on ကတော့ခိုင်းတာကိုလှုပ်ပေးတာကိုဆိုလိုပါတယ် HAND hand က AND N က2 FOOT foot ကခြေတော့ဆိုတော့စကပိုက်ထွန်းရဲ့ဓာတ်ရိုက်ဓိပေကတော့ခိုင်းတာကိုခြေနဲ့လက်နဲ့လှုပ်ပေးတာပေါ့ idiom ဆိုတဲ့တွေ့ဝိုက်ဓိပေကတော့ကျမတို့မြန်မာစကားအရပြောရရင်တော့ကိုယ်တိုင်ကိုယ်ကျလှုပ်ပေးကင်ပေးတာလိုလီသေးမရှိကိုဖိယင်ဖိလှုပ်ပေးတာကျိုးကျိုးနွန်းနွန်းနဲ့ပြုစုဒါမျိုးကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John finally married his girlfriend as I think he wants someone to wait on him hand and foot
John ကနောက်ဆုံးပြတော့သူ့ရီးစားကိုလက်ထပ်လိုက်တယ်လေကျွန်တော်ထင်ပါတယ်သူကသူ့ကိုလိုလီသိမ့်ရှိပြုစုမဲ့လူတူလိုချင်နေတယ်ဆိုတာပါပဲလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John finally married his girlfriend as I think he wants someone to wait on him hand and foot
ခုနောက်ဆုံးတင်ပြပေးမှာကတော့
wash my hands of
ဖြစ်ပါတယ်စာလုံးပေါင်းက WASH wash ကစေကြော်တာ OF off ကတခုခုရဲ့ဆိုတော့စကပိုက်ခုရဲ့ဓာတ်ရိုက်ဒီပေကတော့ကျွန်ုပ်ရဲ့လက်ကနေဆေးပစ်လိုက်တာပေါ့ဒီနေရာမှာ SOME THING something တခုလို့အဓိပ္ပာယ်ရတဲ့စကားလုံးဒါမှမဟုတ် SOME ONE someone တူတယောက်လို့အဓိပ္ပာယ်ရတဲ့စကားလုံးနဲ့တွဲပြီး wash my hands of someone or wash my hands of something လို့လည်းတွဲသုံးလို့ရပါတယ် wash my hands of someone ဆိုရင်တော့ဒီလူနဲ့ရှေ့ဆက်ပြီးတော့ဘာမှမပတ်သက်တာဒီလူနဲ့အဆက်ဖြတ်ပြစ်တာကိုဆိုလိုပြီးတော့ wash my hands of something ဆိုရင်တော့တခုခုနဲ့ပတ်သက်ပြီးတော့စိတ်ကုံလို့အပိအပိုင်ရပ်ပြစ်တာမျိုးဆက်မလုပ်တော့တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My aunt washed her hands of her son. He gave her so much trouble that she decided to disown him.
ကျွန်တော်တို့ကသူ့သားနဲ့လုံးဝအဆက်ဖြတ်လိုက်ပြီလေ။သူ့ကိုတိတ်ဒုက္ခပေးတော့အမွေဖြတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထည့်ပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My aunt washed her hands of her son. He gave her so much trouble that she decided to disown him.
တရရှိမြာကိုဒီတရင်ပါ hand ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Play into someone's hands, sit on your hands, hands are tied, wait on hand and foot, wash my hands of.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ ဆောင်မြော်နားဆင်ကြပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ကမ္ဘာတစ်ဝှမ်းအကြီးအကျယ်ရုန်းကန်လှုပ်ရှားနေရတဲ့အဖြစ်နဲ့ရင်ဆိုင်နေရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဖာသူ့ရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာပြောဆိုလိုက်ပါတယ်။နိုင်ငံပေါင်း188နိုင်ငံမှာမမြင်ရတဲ့ရန်သူလက်ချက်နဲ့လူအသက်တွေမရေတွက်နိုင်လောက်အောင်ဆုံးရှုံးခဲ့ရတာကြောင့်ဒီမမြင်ရတဲ့ရန်သူတရုတ်ဗိုင်းရပ်စ်ကိုကျွန်တော်တို့အပြင်းအထန်တိုက်ထုတ်နေကြရတယ်လို့ဆိုပါတယ်။ COVID-19 ကပ်ရောဂါတိုက်ဖျက်ရေးအတွက်နိုင်ငံတွေလိုအပ်နေတဲ့ထိရောက်တဲ့ကုထုံးနဲ့အမေရိကန်မှာပိုရှန်စွာထုတ်လုပ်နေတဲ့အသက်ရှူအကူအသတ် ventilator စီအပါအဝင်အမေရိကန်ပြည်ထောင်စုဟာအင်တိုက်အားတိုက်ကူညီနေပါတယ်အခုဆိုရင်ကာကွယ်ဆေး၃မျိုးဟာဆန်းသက်တဲ့နောက်ဆုံးအဆင့်ကိုရောက်နေပါပြီလို့သမ္မတထရန့်ဖာအခုလိုပြောပါတယ
် We will distribute a vaccine. We will defeat the virus.
ကျွန်တော်တို့ကာကွယ်ဆေးဖြန့်ပြီးသွားမှာပါ virus ပိုးနိုင်အောင်တိုက်ထုတ်သွားမှာပါကပ်ရောဂါအဆုံးသတ်အောင်လုပ်သွားမှာပါကျွန်တော်တို့တွေမကြုံဘူးတဲ့တာယာဝပြောမှုပူးပေါင်းဆောင်ရွက်မှုနဲ့ငိမ့်ချမ်းတဲ့ခက်တဲ့ကိုချင်းနှင်းဝင်ရောက်ကြတော့မှာဖြစ်တယ်လို့ပြောသွားတာပါတချိန်တည်းမှာပဲတရုတ်နိုင်ငံကခေါင်းဆောင်တွေသူတို့လုပ်ရက်အတွက်မဖြစ်မနေတာဝန်ခံကြရမှာဖြစ်တယ်လို့သမ္မတထရန့်ဖာပြောဆိုလိုက်ပါတယ်
။ In the earliest days of the virus, China locked down travel domestically while allowing
virus ကရောဂါဆက်ဖြစ်ဖြစ်ချင်းတရုတ်ပြည်တွင်းခီးသွွားတာတွေကိုပိတ်ပစ်လိုက်ပေမဲ့လေရင်ခီးစဉ်တွေကိုထွက်ခွာခွင့်ပြုပြီးတကဘာလုံးကိုကူးစက်စေခဲ့ပါတယ်။တရုတ်အစိုးရနဲ့တရုတ်ကလုံးဝထိန်းချုပ်ထားတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာဒီ virus ဟာလူကနေလူကိုကူးတဲ့အထောက်အထားမရှိပါဘူးလို့သတင်းအမှားကိုကြေညာခဲ့တာလို့သမ္မတထရန့်ဖာထောက်ပြလိုက်တာပါကုလသမဂ္ဂအနေနဲ့သဘာဝပတ်ဝန်းကျင်ပြက်စီးအောင်လုပ်နေတဲ့တရုတ်နိုင်ငံကိုအရေးယူပေးဖို့ကိုလည်းသမ္မတထရန့်ဖာတိုက်တွန်းလိုက်ပါတယ
် Every year China dumps millions and millions of tons of plastic and trash
တရုတ်နိုင်ငံကတန်ချိန်တန်းချီတဲ့ plastic နဲ့အမှိုက်တွေပင်လယ်သမုဒ္ဒရာထဲနှစ်ဆင်ဆုံးပစ်နေတာပါတခြားနိုင်ငံတွေရဲ့ရေပိုင်နဲ့မှလည်းတရုတ်ကငားတွေကိုမတန်တဆဖမ်းနေတာကြောင့်အပြောကျေလှတဲ့တန်တာကြောက်တန်းတွေပျက်စီးကုန်ပြီးကမ္ဘာတဝှမ်းဘယ်နေရာမှာပဲဖြစ်ဖြစ်နိုင်ငံတွေမှာဗဒားအစိတ်သင့်ညဉ့်ဉန်းမှုဖြစ်စေပါတယ်တရုတ်ရဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှင့်မှုဟာအမေရိကန်ထက်နှစ်ဆနီးပါးများနေပြီးအလင်းအမြန်တိုးလာတယ်လို့ပြောသွားတာပါတကယ်လို့သာကုလသမဂ္ဂဟာထိရောက်တဲ့အဖွဲ့အစည်းဖြစ်ခဲ့မယ်ဆိုရင်ကမ္ဘာရဲ့တကယ်ပြဿနာတွေကိုမဖြစ်မနေအာရုံစိုက်ရပါလိမ့်မယ်လို့သမ္မတထရန့်ဖာပြောပါတယ်အကြမ်းဖက်ဝါဒအမျိုးသမီးတွေကိုဖိနှိပ်တာအာရမအလုတ်ခိုင်းစေတာမူရစ်ဆေးဝါးရောင်းဝယ်တာလူကုန်ကူးမှုနဲ့လိန်ကုန်ကူးတာလူနည်းစုရဲ့ဘာသာရေးဖိနှိပ်တာနဲ့လူမျိုးစုအလိုက်ရှင်းလင်းပယ်ရှားတဲ့ပြဿနာတွေကိုအာရုံစိုက်ရမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဖာပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါCOVID-19 အကူအဆက်ခံလို့ Walter Reed စစ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့သမ္မတ Donald Trump ကသူဟာတနင်္လာနေ့ညနေမှာဆေးရုံကနေပြန်ပြီးဆင်းလာမှာဖြစ်ပြီးသမ္မတအင်ဗျူကိုပြန်သွားတော့မယ်လို့ပြောကြားလိုက်ပါတယ်။ညနေ6နာရီခွဲမှာဆေးရုံကနေပြန်ဆင်းလာမှာဖြစ်ကြောင်းနဲ့သူ့အနေနဲ့လွန်ခဲ့တဲ့အနှစ်20လုံးကထက်တောင်ပိုချမ်းမာနေပြီး COVID ကိုမကြောက်ကြဖို့သမ္မတကတနင်္လာနေ့မှာသူ့ Twitter ကနေရေးပါတယ်။သမ္မတအင်ဗျူရောဝန်ထမ်းအရာရှိချုပ် Mark Meadows ကတော့သမ္မတထရန့်ဟာသူ့ကျန်းမာရေးအခြေအနေကိုမေးမြန်းဖို့အတွက်ကုသပေးနေတဲ့သမားတော်ကြီးတွေနဲ့တွေ့ဆုံမှဖြစ်ကြောင်းနဲ့ထရန့်အစိုးရအဖွဲ့အနေနဲ့သမ္မတဟာတနင်္လာနေ့နှောင်းပိုင်းလောက်ဆေးရုံကနေပြန်ဆင်းနိုင်ဖို့မျှော်လင့်ကြောင်းတနင်္လာနေ့အစောပိုင်းမှာပြောကြားခဲ့တာပါမြန်မာနိုင်ငံမှာလက်တလုံး COVID-19 ရောဂါကူးစက်မှုများနေတာကိုထိန်းချုပ်ဖို့အတွက်ရန်ကုန်တိုင်းဒေသကြီးအတွင်းကုန်ကျန်းယူကုန်ကျော်ပေးဆောင်ရွက်တဲ့လက်ခစားလုပ်ငန်းဆက်ရုံအလုပ်ရုံတွေမှာတာဝန်ထမ်းဆောင်သူတွေကိုအောက်တိုဘာ27ရက်နေ့ထိလုပ်ငန်းခွင်မဝင်ချဖို့အတွက်ရက်တိုးသတ်မှတ်လိုက်ပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျေးမာပါတယ်။
This program has come to you from the Voice of America, Washington.